Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် September လ30ရက်ပို့ထုံးနေ့ညဖက်9:00နာရီ 10:00 စီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Light meter 24 25နဲ့51တို့ကနေဖန်ယူနာဆင်နိုင်ပါရဲ့ရှင်။ကျွန်မနန်းလောက်ပါ။အခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုကိုဝင်းမြင့်နဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါ။ဆီးရီးယားနိုင်ငံမှာရုရှားကလေကြောင်းတိုက်ခိုက်မှုဆက်လုပ်လိုက်ပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ဒိန်းတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်။ရုနိုင်ငံတောင်ပိုင်းမှာဘုံးပေါက်ကွင်းမှုဆက်သုံးကျင်ဖြစ်ပြီးလူ3ဦးထဲမှနေသေဆုံးပါတယ်။ဒီသတင်းတွေပေါ်ရင်တခြားနိုင်ငံကထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။တိုင်းရင်းသားအစ်မြင့်ညှိနှိုင်းရေး SD အဖွဲ့အတွင် NCA အပြစ်ခတ်ရစရေးစာချုပ်ရေးထိုးတဲ့ကိစ္စနဲ့ပတ်သက်ပြီးအမြင်ကွဲလွဲမှုတွေရှိနေလို့ဒီအဖွဲ့ကိုဖျက်သိမ်းလိုက်တယ်ဆိုတဲ့သတင်းမှာတော့
အဲ့လိုဖျက်သိမ်းတဲ့ပုံစံတို့ရလို့တော့မဟုတ်သူကအဲ့ဒီမှာသူ NCA ရဲ့ဆွေးနွေးချက်တွေရောက်ရှိတဲ့ဆက်သူက
တာကို TKBA ရဲ့စစ်ရေးချုပ်ရုံးဒုတိယဦးစီးမှုဘုံမှုစော်စင်ဝေးမှာရှင်အပြည့်စင်ကိုနောက်ပိုင်းမှာကြားရမှာပါဒါအပြင်မြန်မာရွေးကောက်ပွဲကိုစောင့်ကြည့်ဖို့ဥရောပသမဂ္ဂကစောင့်ကြည့်ရေးအဖွဲ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့တဲ့နဲ့အတူမြန်မာနိုင်ငံသားတွေတရားမျှတရေးကိုနားလည်စေဖို့နဲ့ပြဿနာတွေကိုဖြေရှင်းရမှာပုံမလွယ်ကူစေဖို့ EU ဥရောပသမဂ္ဂနဲ့ရန်ကုန်မြို့ British Council ကိုပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တစ်ခုအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါခုရင်ဆုံးတော့ဗုဒ္ဓနဲ့ညပိုင်းနောက်ဆုံးရထားတဲ့တဲ့ရင်ကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဆီးရီးယားနိုင်ငံမှာရုရှားကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်လိုက်ပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သမ္မတဘာရှာလ်အယ်အာဆတ်အစိုးရကိုအကူအညီပေးဖို့တပ်ဖွဲ့တွေဆီလူခွင့်ပြုရေးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပန်ကြားချက်ကိုရုရှားအထက်လွှတ်တော်ကအတည်ပြုပေးလိုက်အပြီးနိုင်ပိုင်းအတွင်းမှာအဲ့လိုတိုက်ခိုက်တာပါ။ဟောမ်စ်မြို့နာမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့စီစဉ်ထားတယ်ဆိုတော့ကိုရုရှားစစ်ဘက်တာဝန်ရှိသူတို့ကအမေရိကန်ပြည်ထောင်စုကိုအတည်ပြုခဲ့တယ်လို့အမျိုးမဖော်လိုတဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားမှာစီးရေးလုဆောင်မှုတွေကိုပိုပြီးအနီးကပ်ညှိနှိုင်းလုဆောင်ရေးကိစ္စသမ္မတပူတင်နဲ့သမ္မတဘရာကိုဘာမာတို့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီး2ရက်အကြာမှာရုရှားဘက်ကအဲ့ဒီလိုအတည်ပြုတာပါရုရှားအထက်လွှတ်တော်ရဲ့အတည်ပြုချက်ဟာဆီးရီးယားမှာရုရှားလက်ထက်ကိုအသုံးပြုဖို့ဖြစ်တယ်လို့ရုရှားအစိုးရအဖွဲ့ပြောခွင့်ရသူကနိုင်ငံပိုင်ရုပ်သံသတင်းဌာနကနေပြောပါတယ်ရုရှားနိုင်ငံဟာဘုံကျဲလေယာဉ်တွေချက်တိုက်လေယာဉ်တွေတပ်ဖွဲ့တွေကိုဆီးရီးယားအရှေ့မြောက်ပိုင်းဒေသကိုပို့ပြီးဆီးရီးယားနိုင်ငံထဲမှာစစ်ရင်အားတွေတည်ဆောက်နေခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပြောထားပါတယ်အကြံဖက်ဝါဒကိုတိုက်ပြဖို့အတွက်သမ္မတအာဆတ်အာနာဆက်ရနေတယ်လို့သမ္မတပူတင်ကပြောထားပူပါတယ်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကခွန်ဒူးစ်မြို့ကိုတာလီဘန်တွေလက်ထဲကနေပြန်သိမ်းနိုင်ဖို့အာဖဂန်တပ်တွေကြိုးစားတိုက်ခိုက်နေရမှာနိုင်ငံတကာတပ်တွေနဲ့ပါတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပြီးအန်ဒီရီတွေများစွာဒီနေ့ကြုံနေရပါတယ်တာလီဘန်တွေကဒီခွန်ဒူးစ်မြို့ကိုဒီသတင်းဖတ်အစောပိုင်းမှာသိမ်းပိုက်ခဲ့တာပါအမေရိကန်ကြီးတဲ့ပြောခွင့်ရဗိုလ်မှူးကြီး Brian Tripas ကဒီနေ့စောစောပိုင်းခွန်ဒူးစ်လေးစိတ်မှာအခုလိုတိုက်ပွဲတွေဖြစ်ခဲ့ပြီးတာလီဘန်တွေကိုပြန်တိုက်နေတဲ့အာဖဂန်တပ်တွေကိုအမေရိကန်တပ်သားတွေပြင်ညံပေါင်းထက်အကြံပေးတွေလည်းပါဝင်တိုက်ခိုက်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။သူကပဲအမေရိကန်စစ်လေယာဉ်တွေအနေနဲ့အခုကြုံနေရတဲ့အန္တရာယ်ကိုကျော်လွှားနိုင်ဖို့လေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တယ်။မနေ့ကလေကြောင်းတိုက်ခတ်မှု2ကြိမ်လုပ်ခဲ့ပြီးဒီနေ့ထပ်လုပ်ခဲ့တာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။အာဖဂန်ထောင်လိုင်းအေဂျင်စီကလည်းဒီနိုင်ငံကညံပေါင်းတပ်လေကြောင်းတိုက်ခတ်မှုကြောင့်ခွန်ဒူးစ်ပြည်နယ်ကတာလီဘန်အုပ်ချုပ်ရေးမှုနဲ့နောက်ထပ်တာလီဘန်15ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအတွက်တရားအတည်ပြုမှုတော့မရှိသေးပါဘူး။တကယ်တော့ခွန်ဒူးစ်လေးစိတ်ဟာတာလီဘန်တပ်တွေအနေနဲ့ဒီမျိုးကိုသိမ်းပြီးမနေ့နှောင်းပိုင်းမှာအပြင်းထန်ဆုံးတိုက်ခိုက်မှုတွေလုပ်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။ဒီခွန်ဒူးစ်မျိုးတိုက်ပွဲအတွက်မှာအခုချိန်အထိအရသာ100ကျော်သေဆုံးဒါမှမဟုတ်ဒဏ်ရာရထားပြီးမြို့ကနေလူပေါင်း6000ထွက်ပြေးသွားပြီလို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂထောက်ကူပြုအဖွဲ့ UNAMA ကထုတ်ပြောထားပါတယ်ခင်ဗျ။
ဒုတိယကမ္ဘာစီးပြီးချိန်ကလေးကဆိုရင်ကမ္ဘာပေါ်မှာအဆိုးရွားဆုံးရွှေပြောင်းဒုက္ခတဲ့အရေးကိုအကူအညီဖြည့်ရှင်ရေးကုလသမဂ္ဂအကူအညီပေးအဖွဲ့အစည်းတွေကိုရန်ပုံငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံထက်ဝယ်မယ်လို့ကမ္ဘာထိပ်တန်းစစ်မှုနိုင်ငံကြီး9နိုင်ငံကအကြေပြလိုက်ပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဒုတိယညီလာခံပြင်ပမှာ G7 အစည်းအဝေးတစ်ခုကိုအင်္ဂါနေ့ကလုပ်ပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါ။အစည်းအဝေးတယောက်သူတွေထဲမှာပင်လယ်ကွေ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ရွှေပြောင်းဒုက္ခတွေအလုံးချင်းနဲ့ဝင်လာနေတာကိုရင်ဆိုင်နေရတဲ့ဥရောပနိုင်ငံတချို့ကခေါင်းဆောင်တွေပါဝင်ပါတယ်။ဒီချာအနေနဲ့ဆီးရီးယားနဲ့အီရန်နိုင်ငံတွေအတွင်းကဒုက္ခသည်တွေကိုအကူအညီပေးဖို့ဂျပန်နိုင်ငံကရန်ပုံငွေတန်း810ကူညီမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာပါတယ်။အဲ့ဒီနှစ်နိုင်ငံကနေထွက်ပြေးတဲ့ဒုက္ခသည်အရေးအတွက်အများဆုံးဖြစ်နေတာပါ။ဒါအပြင်အရှေ့လယ်ပိုင်းနဲ့အာဖရိကမှာညီညာရေးတည်ဆောက်မှုတွေအသုံးပြုဖို့နောက်ထပ်ဒေါ်လာတန်း850ကူညီမယ်လို့လည်းဂျပန်နိုင်ငံကကြေညာပါတယ်
။ပြည်ပကိုထွက်ပြေးသွားတဲ့ American Challenge Contract ဝန်ထမ်းဟောင်း Edward Snowden ဟာလူမှုကွန်ရက်ဆက်သွယ်ရေးနေ့တစ်ခုဖြစ်တဲ့ Twitter ကိုပထမဆုံးစသုံးလိုက်ပါပြီ။ကျွန်တော်ပြောတာအခုကြားရပြီလားလို့ဆိုရမယ် Can you hear me now ဆိုတာကို မနေ့ကအမေရိကန်ရှေ့ဘက်ဒေတာဆန်တော်ချင်းနေ့လယ်ပိုင်းလောက်မှာစနိုဒန်ကတွစ်တာမှာရေးခဲ့တာပါသူဟာအမေရိကန်ရဲ့အမြင့်ဆုံးထောက်လှမ်းရေးအဖွဲ့ဖြစ်တဲ့အမျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့ contract ဝန်ထမ်းဟောင်းဖြစ်ပြီးအမေရိကန်ထောက်လှမ်းရေးအစီအစဉ်တွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်ထောက်ပံ့တွေကိုအထောက်အထားတွေကိုဖွင့်ချခဲ့သူဖြစ်ပါတယ်။ Snowden ရဲ့ Twitter ဟာအစစ်မှန်ဖြစ်တယ်ဆိုတာကို Twitter ကုမ္ပဏီကအတည်ပြုပြီးပါပြီ။တနာရီတွင်းမှာပဲသူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်ယူရမယ့်အခြား Twitter အသုံးပြုသူပေါင်း 13,500 ရှိခဲ့ပါတယ်။ဒါပေမဲ့သူကတော့သူ့ရဲ့အလို့ရှင်ဟောင်းဖြစ်တဲ့ NSA ရဲ့ Twitter တခုတည်းကိုပဲမပြတ်စောင့်ကြည့်ရယူမယ်လို့ထည့်ထားပါသေးတယ်။သူဟာအစိုးရအတွက်လှုပ်လှုပ်ခဲ့ပူသူဖြစ်ပြီးအခုတော့အများပြည်သူအတွက်လှုပ်လှုပ်နေပါပြီလို့သူ့ရဲ့ Twitter ပုဂ္ဂိုလ်ရေးချက်လက်ထဲမှာ Snowden ကသူ့ကိုယ်သူဖော်ပြထားပါတယ်။မနေ့ကနှောင်းမရောက်တဲ့အချိန်ထိမှာတော့သူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်သူပေါင်း6သိန်းကျော်အထိရှိသွားတာမို့ NSA ရဲ့ Twitter ကိုမပြတ်စောင့်ကြည့်နေရသူ9,300နီးပါးထက်အများကြီးပိုများသွားပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေဘူရူညဘက်တရီမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုးနိုင်ငံတောင်ပိုင်းကွမ်စီပြည်နယ်ကကောင်တီရုံးဆက်ရာရိုက်မှာဘုံပေါက်ခွဲမှုအများပြားဖြစ်ခဲ့တာကြောင့်လူ3ဦးထဲမှနေတည်ဆုံပြီး73ယောက်အထိဒဏ်ရာရတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။နေရာ73နေရာမှာပေါက်ခွဲမှုတွေဖြစ်ခဲ့တာလို့လျူချန်းကောင်တီအများပြည်သူလူမျိုးရေးဌာနကအတည်ပြုပါတယ်။အဲဒီနေရာတွေထဲမှာကုန်တိုက်တစ်ခု၊အကျဉ်းတောင်တစ်ခု၊စူပါမားကတ်ကြီးတစ်ခု၊ယထာဘူရာယုံ၊စေယုံတယုံနဲ့လေယာပြင်စီတစ်ခုလိုပါတယ်လို့ပြောပါတယ်။ပါဆယ်ဘုံတွေကြောင့်ပေါက်ခွဲမှုတွေဖြစ်ခဲ့ပုံရကြောင်းအစိုးရအဘော်စင်ဝါသတင်းဌာနကပြောပါတယ်။လူမှုဆက်သွယ်ရေးအင်တာနက်ဆက်မနာတွေမှာတင်ထားတဲ့တပ်ပုံတွေထဲမှာစောက်ဦးတလုံးတစ်စီတစ်ပိုင်းပြိုကျပျက်စီးနေပြီးလမ်းပေါ်မှာကားတွေဇောက်တူးမှုမျောဖြစ်နေတာတွေနဲ့ဖောက်ခွဲခံရတဲ့ဈေးဆန်တစ်ခုရဲ့ကျန်တဲ့မျက်နှာစာဖြစ်ပုံရတဲ့ပုံတွေကိုတွေ့ရပါတယ်။အွန်လိုင်းမှာတင်ထားတဲ့ပြောဆိုချက်တွေအရဖောက်ခွဲမှုတွေဟာဇက်တိုက်ဆိုသလိုဖြစ်ခဲ့ပြီးတော့မှောက်နေတဲ့ကားတစ်စီးနားမှာလူတစ်ယောက်လဲနေတာကိုတပ်ပုံတပုံမှာတွေ့ရပါတယ်။ပေါက်ကွဲမှုဖြစ်တဲ့နေရာအနှံ့အပြားမှာပျက်စီးအပိုင်းစာတွေပြန့်ကျဲနေပါတယ်။ပေါက်ကွဲမှုဖြစ်ပြီးပြီးချင်းရိုက်ထားတဲ့တပ်ပုံတစ်ခုမှာတော့လေထဲကိုမီတာရာပေါင်းများစွာအထိတက်နေတဲ့မှုပွင့်ပုံမိโกလူညီကိုတွေ့ရပါတယ်။နောက်တစ်ပုံမှာတော့ပရင်းပေါက်တွေပွင့်ထွက်ပျက်စီးနေတဲ့အစိုးရစောက်ဦးတစ်ခုဖြစ်ပုံရတာကိုတွေ့ရပါတယ
်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2006ခုနှစ်ကခီးတဲ့တင်ရထားကိုဘုံဖောက်ခွဲတက်ခတ်ခဲ့မှုမှာပါဝင်ခဲ့တဲ့အတွက်လူ9ဦးကိုအိန္ဒိယတရားရုံးတစ်ခုကဒီနေ့သေတမ်းချမှတ်လိုက်ပါတယ်။အဲ့ဒီတက်ခတ်မှုကြောင့်လူပေါင်း186ဦးသေဆုံးခဲ့ရပြီးရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။အဲ့ဒီတက်ခတ်မှုနဲ့ဆက်ဆက်ပြီးအခြား9ဦးကိုလည်းထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။မြန်မြန်တသေးပေါင်း200ရဲ့ထွက်ဆိုချက်တွေပါဝင်၈နှစ်ကြာအမှုဆစ်ဆဲခဲ့ပြီးတဲ့နောက်အဲ့ဒီလူတွေမှာအပြစ်ရှိတဲ့အကြောင်းပြီးခဲ့တဲ့လကဆုံးဖြတ်ထားတာပါ။အဲ့ဒီတက်ခတ်မှုမှာညနေရုံးဆင်းချင်းလူချက်တဲ့ယထာပထမတန်းအတွဲတွေဘုံတံခံလိုက်ရပါတယ်။အစိုးရရှင်းနေတွေကတော့ပါကစ္စတန်ခြေဆိုင်စစ်သွေးကြွအုပ်စု Lashkar e Taiba ဘာအဖွဲ့ကလက်စစ်ထမင်းအိုးထဲမှာဘုံထည့်ခွဲတက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒီရှင်းနေတွေကပဲ2002ခုနှစ်တုန်းကနိုင်ငံနောက်ပိုင်းဂူဂျာရာပြည်နယ်အတွင်းရုံးရင်ဆန်ခတ်ဖြစ်ခဲ့တဲ့အပေါ်လက်စားပြန်ချေတဲ့အနေနဲ့သူတို့ကအခုလိုတက်ခတ်ခဲ့တာလို့ထုတ်ပြောခဲ့ပါတယ်။တကယ်တော့ဒီတက်ခတ်မှုကြောင့်အိန္ဒိယအနေနဲ့ပါကစ္စတန်နဲ့လုပ်နေတဲ့ဆွေးနွေးပွဲတွေကိုလာပေါင်းများစွာရဆိုင်ခဲ့ရပါတယ်။ဒီဆွေးနွေးပွဲတွေကိုနောက်ပိုင်းမှာပြန်ဆခဲ့ပေမဲ့2008ခုနှစ်မွန်ဘိုင်းမှာလူပေါင်း166ဦးထပ်သေးခဲ့တဲ့နောက်ထပ်တက်ခတ်မှုနောက်ပိုင်းမှာတော့ထပ်ပြီးရဆိုင်ထားခဲ့ရပြန်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့အောက်တိုဘာလကဘုံဖောက်ခွင်မှုကိုကျူးလွန်တယ်လို့အဓိကတင်ပြရှိထားသူကိုတခြားလူတစ်ယောက်ကဘုံထောင်ခံခဲ့တာဖြစ်တယ်လို့သူ့ရဲ့ရှင်တွေကဒီကနေ့ပြောလိုက်ပါတယ်။ထိုင်းနိုင်ငံတွင်ဘုံဖောက်ခွဲခံရတဲ့ဖြစ်စဉ်တွေထဲမှာအဆိုပါဆုံးဖြစ်တဲ့အဲ့ဒီဖောက်ခွဲမှုကြောင့်တေဆုံးသူအများပြားတဲ့နိုင်ငံသား14ဦးပါဝင်ပါတယ်။ပြီးကြတဲ့နေ့ကဖြစ်ခဲ့တဲ့နိုင်ငံရေးဆန္ဒပြပွဲတွေရဲ့ရိုက်ခတ်မှုတန်ကန်တွေပြန်ပြီးနယ်လန်ထူဖို့ကြိုးစားနေရတဲ့ထိုင်းကမ္ဘာလက်ခီးသွွားလုပ်ငန်းအတွက်တော့ဒီဖောက်ခွဲမှုကအတော်လေးအထိနာစေပါတယ်။အော်ဂိုလာကဖမ်းဆီးခဲ့တဲ့သူကိုဘိုင်လာမိုဟာမက်ဆိုတဲ့နာမည်နဲ့ရောအဒမ်ကာရာဒက်ဆိုတဲ့နာမည်နဲ့ပါထိုင်းအာဏာပိုင်တွေကအညွှန်းခေါ်ဆိုပါတယ်။သူဟာလူညုံရေးကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရတဲ့နှစ်ဖျားနှစ်ရာမှာဘုံဖောက်ခွဲမှုမဖြစ်ခင်ကျောဘိုးတို့လုံးကိုချသွားတဲ့အင်ကြီးအဝါရောင်ဝတ်ထားသူဖြစ်တယ်ဆိုတာဝန်ခံထွက်ဆိုထားတယ်လို့ထိုင်းအနာဘန်တွေကတောက်ကြနေမှာပြောပါတယ်။အဗ်ဒူလာမန်ဆိုတဲ့လူကနှက်ကုန်းမှာအိတ်ကိုသွားချဖို့သူ့ရဲ့အမှုတွေကိုပြောခဲ့တာလို့ဘယ်လာရဲ့ရှင်းနေဖြစ်သူချူချတ်ကန်ပိုင်ကပြောပါတယ
်။တပြေးချူကပကျမရဲ့ဖွဲ့ကြီးကလမ်းညွှန်ချက်သစ်ထုတ်ပြန်ရမှာ HIV ပိုးရှိကြောင်းစမ်းသပ်တွေ့ရှိထားသူဘယ်သူကိုမဆို ARD လို့တကောက်ခေါ်တဲ့ဒီဗိုင်းရပ်စ်နေနေစေချက်ချင်းပေးတင်တယ်လို့တိုက်တွန်းလိုက်ပါတယ်။ARDS ရောဂါကိုဖြစ်စေတဲ့ဒီ virus ပုဂ္ဂိုလ်နှင်းနေရမှာဒီ ARD ဆေးသုံးဖို့တိုက်တွန်းလိုက်ရတာကဒီဆေးကိုရောဂါဖြစ်ပြီးစောစောသုံးနိုင်သူတွေအနေနဲ့ပ ပိုပြီးအသက်ရှည်လာတာပိုပြီးကျန်းမာလာတာအခြားလူတွေကိုကူးဆက်စေမဲ့အန္တရာယ်ပိုနည်းလာတာတွေကိုမကြာခင်တွေ့ရှိချက်တွေကပိုခိုင်မာသွားစေလို့ပါလို့တပြေးချေကဘာကျန်းမာရေးအဖွဲ့ကြီးကဒီနေ့ထုတ်ပြောလိုက်ပါတယ်အရင်တုန်းကတော့ကုလသမဂ္ဂရဲ့ဒီကျန်းမာရေးအဖွဲ့ကြီးအနေနဲ့ဒီလူနာတွေမှာကုခံဆွမ်းဆန်ဆဲရည်အတွက်တသက်မှတ်နေတာအကူကြလာမှသာဒီဆေးကိုသုံးတင်တယ်လို့အကြံပေးထားခဲ့ပါတယ်ခင်ဗျာ
ဒီနိုင်ငံရှေ့ပိုင်းစီကျန်းပြည်နယ်ကကျန်းတန်းမြစ်မှာတာမန်နဲ့ထူကြတဲ့ရေလိုင်းကြီးဖြစ်ပေါ်နေတာကိုကြည့်ဖို့ကဘာလက်ခီးသွားထောင်ပေါင်းများစွာရောက်လာနေကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီရေလိုင်းကြီးမျိုးဟာအားကောင်းတဲ့လိုင်းလုံးကြီးတစ်မျိုးဖြစ်ပြီးရေစည်းကိုဆန့်ကျင်ပြီးတော့မြစ်ရေကိုတွန်းတင်ဖြစ်တာပါ။အခုကျန်တန်းမြစ်ကရေလိုင်းဟာကဘာပေါ်မှာအမြင့်ဆုံးနဲ့စီးနှုတ်အမြန်ဆုံးရေလိုင်းဖြစ်ပါတယ်။နှစ်စဉ်နှစ်တိုင်းဟိုင်နင်းမြို့နာကမြေကဘာတစ်လျှောက်ရေလိုင်းတွေရိုက်ခတ်လေးရှိပါတယ်။ဒီနေ့ရေလိုင်းကတော့ဒူဂျူအန်တိုက်ဖုန်းမုန်တိုင်းကြောင့်နှစ်ပေါင်းများစွာအတွင်းအကြီးဆုံးရေလိုင်းဖြစ်တယ်လို့ဒေသတွင်းကြွမ်းကျင်သူတွေကပြောပါတယ်။နှစ်စဉ်စက်တင်ဘာလ30ရက်ပတ်ဝန်းကျင်လောက်မှာဖြစ်လေရှိတဲ့ဒီသဘာဝအခြေအနေဖြစ်ပျက်ကိုကြည့်ဖို့ကဘာလက်ခီးတဲ့အများပြားပုံမှန်လို့သွားကြလေရှိပါတယ်။ကျန်တိုင်းမြေရိုင်းအခြေအနေကိုကြည့်ရှုကြတာဟာလွန်ခဲ့တဲ့နှစ်ရာပေါင်းများစွာကတည်းကရှိခဲ့တာပါ။နေရက်ဆွဲအားဒေတာတွင်တူမတူတဲ့ပထဝီရေမြေအနေအထားတွေကြောင့်ကျန်တန်းမြေရိုင်းနှစ်စဉ်ပေါ်ပေါက်လေရှိပါတယ်ခင်ဗျာ
။ပို့ထူးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။တိုင်းရင်းသားလက်နက်ကိုင်တို့ကိုစားမြန်မာအစိုးရနဲ့အပြစ်ခတ်ရစေရေးဥဆောင်ဆွေးနွေးနေတဲ့တိုင်းရင်းသားအစင်းမြင့်ညီနိုင်ရေးအဖွဲ့ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်။တနင်္ဂနွေအပြစ်ခတ်ရစေရေး NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့တွေနဲ့လက်မှတ်မရေးထိုးမဲ့အဖွဲ့တွေကွဲကွဲပြားပြားဆုံးဖြတ်နိုင်ခဲ့တာကြောင့်အစိုးရနဲ့တိုင်းရင်းသားအစင်းမြင့်ညီနိုင်ရေးအဖွဲ့ SD တို့အကြားဆက်ပြီးညီနိုင်စရာမရှိတော့တာကြောင့်အခုလိုဖျက်သိမ်းလိုက်တာပါ။ထိုင်းနိုင်ငံချင်းမိုင်မြို့မှာပြုလုပ်နေတဲ့တိုင်းရင်းသားထိပ်သီးကောင်ဆောင်တို့ရဲ့အစီအဝေးမှာသဘောကွဲလွဲမှုရှိခဲ့ပြီးနောက်ဆုံးနေမှာတော့အခုလို SD အဖွဲ့ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့ထိပ်သီးညီလာခံမှာဘာရီဆွေးနွေးဆုံးဖြတ်ခဲ့ကြတယ်လဲဆိုတာကိုတော့ထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့ DKPA ရဲ့စစ်ရေးချုပ်ယုံဒုတိယဦးစီးမှုဘုံမူစောစိန်ဝင်းကိုမတ်တငီထိုက်ကဆက်သွယ်မေးမြန်းထားပါရရှင်။ဘုံမူတို့ဒီ SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီဆိုတာဟုတ်ပါသလားရှင်ဘုံမူ။
အဲ့လိုဖြတ်သိမ်းတဲ့ပုံစံမျိုးရလို့တော့မဟုတ်သူကအဲ့ဒီမှာသူ NCA ရဲ့ဆွေးနွေးချက်ကိုရောက်ရှိတဲ့အတွက်သူကတာကိုအီရန်ကကုဆုံးသွားတယ်ဆိုတဲ့သဘောဖြစ်ပါလား
အဲ့တော့ SD အဖွဲ့ကဆက်မရှိတော့တော့ဘူးပေါ့နော
်လေလက်ရှိမှာ SD ကဟိုနေမရှိတော့တဲ့သဘောမျိုးဖြစ်ပါတော့ဟု
တ်ကဲ့ရှင်
သူတာကိုပြီးဆုံးသွားတယ်ဆိုတဲ့သဘောဖြစ်ပါတော့
အော်ဟုတ်ကဲ့ရှင်အဲ့တော့ဘုံမှုတို့ထိုးမဲ့အဖွဲ့ကတေချာပေါက်ဘယ်နှဖွဲ့ဖြစ်သွားပါလဲရှင်
လက်ရှိရှင်မှာအဲ့ဒီရှိဝဲမှာကျွန်တော်ခုနကဖွဲ့ဖြစ်ပါတယ
်အဲ့တော့ဒီကြံတဲ့အဖွဲ့တွေအနေနဲ့ရောအပြစ်ခတ်ရက်စဲယူဘလို့ဆက်ဆွေးနွေးမယ်လို့တို့သဘောထားရှိကြပါလဲရှင
်လက်ရှိကျတော့တချို့ကလည်းအပြစ်ခတ်ရက်စဲယူယူထားတဲ့အဖွဲ့ကလည်းယူထားတာရှိတယ်အဲ့ဒီဟာကိုပဲလက်ရှိဆက်တိတ်တိတ်ရော NCA ကိုတက်နေအောင်တို့သွားမယ်လို့တော့ယူဆပါတယ်
ဟုတ်ကဲ့ရှင်အခုလက်ရှိဘုံမှုတို့ဒီထိပ်သီးတွေဆွေးနွေးပွဲမှာဘယ်ကိစ္စဘယ်အကြောင်းအရာများအခြေအနေဖြစ်နေကြပါလဲရှင
်အဲအကြောင်းအရာကိစ္စရယ်ဘယ်လိုပြောမလဲအဓိကကတော့သွားရေးမသွားရေးဆိုအဲ့မှာဟိုနေဆွေးနွေးကြပြီတော့အဲ့ဒီသွားတဲ့အဖွဲ့နဲ့လက်ရှိကြနေမဲ့အဖွဲ့တွေကိုဘယ်လိုချိတ်ဆက်ကြမလဲဆိုတာကိုလည်းဆွေးနွေးကြတာပ
ါဘုံမှုတို့ဘယ်နည်းလောက်လက်မှတ်ထိုးပြကြမလဲရှင်အစိုးရနဲ့
အဲ့ဒီလက်မှတ်ထိုးမဲ့ရတော့တရဝင်းမင်းမထုတ်ပြန်ဘူးခင်ဗျအဲ့ဒီမှာကျွန်တော်တို့က၃ရက်နှစ်မှာရန်ကုန်မှာစုံပြီးမှအဲ့ဒီလက်မှတ်ထိုးမဲ့ရကိုညနိုင်မှထုတ်ပြန်မယ်လို့ပြောပါတယ
်လက်မှတ်မထိုးနိုင်တဲ့အဖွဲ့တွေရဲ့အခက်အခဲကအဓိကဘာများသူတို့ကလက်မခံနိုင်ဖြစ်နေကြပါလဲပုံမှု
ကျွန်တော်အကြမ်းမြင်ဒီလောက်ကတော့အစိုးရကထိုးဖို့မလိုဘူးဆိုတဲ့အဖွဲ့တွေကိုပါလာအောင်သောဆိုင်နဲ့ဆိုတဲ့သဘောမျိုးတက်ရောက်နေပါလေ
။မတ်တင်ကြီးထိုက်က DKBA ရဲ့စစ်ရေးချုပ်ယုံဒုတိယဦးစီးမှုပုံမှုစောစိန်ဝင်းကိုမေးမြန်းသွားတာပါရှင်။တနင်္ဂနွေလုံးပစ်ခတ်တိုက်ခိုက်မှုရစဲရေးတဘောတူစာချုပ် NCA အချောတပ်မူကြမ်းထွက်ပေါ်လာရေးနှစ်နဲ့ချီဆွေးနွေးခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့18ဖွဲ့တို့ကအားလုံးပါဝင်လက်မှတ်ရေးထိုးလိုကြပေမဲ့မြန်မာအစိုးရဘက်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကိုပါဝင်လက်မှတ်ရေးထိုးခွင့်မပေးနိုင်ဖြစ်နေတာပါ။ချင်းမိုင်မျိုးကတိုင်းရင်းသားထိပ်သီးတွေရဲ့ညီလာခံမှလည်းအပြစ်ခတ်ရစဲဖို့သဘောတူတဲ့အဖွဲ့တွေနဲ့သဘောမတူကြတဲ့အဖွဲ့တွေကြားအပြစ်ခတ်ရစဲရေးရှေ့ဆက်သွားမဲ့အစီအစဉ်နဲ့ပတ်သက်ပြီးအကြိတ်နဲ့ဆွေးနွေးခဲ့ကြရတာဖြစ်ပါရဲ့ရှင်။ VA မြန်မာပိုင်းကနေပို့ထူနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တစ်ဆက်တည်းမှာပဲ SD အဖွဲ့ဖြတ်သိမ်းတဲ့သတင်းနောက်တစ်ပုဒ်ကိုတင်ပြပါောင်းမယ်။တိုင်းရင်းသားအစင်းမြင့်ညိနိုင်ရေး SD အဖွဲ့အတွင်း NCA အပြစ်ခတ်ရစေရေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအမြင်ကွဲလွဲမှုတွေရှိနေလို့ SD အဖွဲ့ကိုဖြတ်သိမ်းလိုက်ပြီးလို့ဒီနေ့ထိုင်းနိုင်ငံမှာကျင်းပတဲ့ SD အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ။ NCA လက်မှတ်ရေးထိုးရေးမှာအခက်အခဲရှိနေသေးတဲ့အဖွဲ့တွေဘက်ကSD အဖွဲ့အစား NCCT ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရစေရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ကနေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ SD အဖွဲ့ကိုဖြတ်သိမ်းဖို့မတင်တော်ဘူးလို့လည်းတိုင်းရင်းသားနိုင်ငံရေးပါတီတွေကရှုံးမြင်နေကြပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရရှင်
။အပြစ်ခတ်ရစေရေးသဘောတူညီစာချုပ် NCA လက်မှတ်ရေးသွေးကိစ္စနဲ့ပတ်သက်ပြီးတိုင်းရင်းသားအဖွဲ့တွေကြားအမြင်ကွဲလွဲမှုတွေရှိနေတာကြောင့်တိုင်းရင်းသားစိတ်မြင့်ညှိနှိုင်းရေး SD အဖွဲ့ကိုဖြတ်သိမ်းလိုက်ပြီလို့ဒီကနေ့ SDC ဝေးကနေဆုံးဖြတ်လိုက်ပြီးဖြစ်ပါတယ် SD ဖွဲ့ကိုဖြတ်သိမ်းပြီးနောက်ပိုင်း NCA လက်မှတ်ရေးသွေးရေးကိုလက်မခံသေးတဲ့ဖွဲ့တွေအနေနဲ့ NCCT ခေါ်တနင်္ဂနွေလို့အပြစ်ခတ်ရစေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းအစည်းအဝေးကိုလေ့လာဆောက်ရှိသူရှမ်းတန်တော်စစ်အဒီရာချုပ်ကိုဆိုင်မင်းကခုလိုပြောပါတယ
်ဒီခုနှစ်ဖက်ကလက်မထိုးမယ်ချန်နယ်ဖွဲ့တွေကမထိုးသေးဘူးအဲ့လိုမျိုးဖြစ်နေလေဒါကြောင့်အများစုမထိုးတဲ့ဖွဲ့တွေက UNFC ဖွဲ့ဝင်တွေဖြစ်ကြတယ်တချို့တွေကလည်းပြောနေတယ် UNFC တိုင်းသွားမယ်တဲ့ဒါမဲ့နောက်ဆုံးကြရတည်ရတဲ့အချိန်ကြီးကတော့ NCCT ကိုဒီအစိုးရနဲ့ဒီတရန်ကြီးလုံးအပြစ်ခတ်ပြတ်နိုင်ဖို့ပေါ့နော်အစိုးရနဲ့ဆက်လက်ဆွေးနွေးသွားဖို့ NCCT ကိုဆက်လက်တာဝန်ပေးထားဖို့ရှိတယ်
တိုင်းဒါစိမြင့်ညီနိုင်ရေး SD ဖွဲ့ရဲ့ထိုင်းနိုင်ငံကျင်းပမြို့မှာကျင်းပခဲ့တဲ့ဒီကနေ့နောက်ဆုံးစည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါတိုင်းဒါစိမြင့်ညီနိုင်ရေး SD ဖွဲ့တွင်မှာအလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးနဲ့တပွဲချင်းလိုက်အမြန်လက်မှတ်ရေးထိုးရေးဆိုတဲ့အမြင်ကွဲလဲမှုတွေလည်းရှိနေပါတယ်အခုလို SD ဖွဲ့ဖြတ်သိမ်းသွားပေမဲ့ထိခိုက်မှုမရှိသလိုတိုင်းဒါလက်နက်ခံဖွဲ့ချင်းချင်းဘယ်လိုပေါင်းစပ်လှုပ်ဆောင်မလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကအခုလိုပြောပါတယ်
ကျွန်တော်မြင်တာကတော့ဒီဒီလိုဖြတ်သိမ်းလိုက်တာဘာမှအကျိုးရောက်တာမျိုးမဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့လည်းသူတို့လုပ်ငန်းကိုပြီးအောင်လုပ်လုပ်ပြီးဒီနမနစ်ကအစီအစဉ်နဲ့ခံပြီးအခုအားလုံးဒီသူတို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဘယ်လိုအဆုံးဖြတ်ပြီလဲဆိုတာပဲမြင်ပြီ
းရှမ်းတိုင်းတိုင်းများဒီမိုကရေစီဖွဲ့ချုပ်ရဲ့ခေါင်းဆောင်သူဖြစ်သူစိုင်းညွတ်လွင်ကတော့အခုလိုတိုင်းဒါစိမြင့်ညှိနှိုင်းရေး SD ဖွဲ့ကိုဖြတ်သိမ်းသွားမဲ့ကိစ္စရဟာမလုဆောင်သင့်ဘူးလို့လဲဆိုပါတယ
်ဖြစ်တတ်ပါရှိပြီးခံရင်းပါနော်အမျိုးမြင်ကြီးကြီးပေါ်ပါမယ်ကျွန်တော်ပြောပါရစေဒီတော့လည်းဒါကိုပြီးပြီဆိုပြီးတော့မထားတဲ့ဘူးဒါကိုဆက်လက်ပြီးတော့ကျွန်တော်ဖြင်းနေနိုင်တယ်ဖြင်းနေနိုင်ခြင်းကိုတော့ဖြတ်သိမ်းဖို့မတင်တော့ဘူးတော့ထင်ပါလား
မနေ့ကကျင်းပခဲ့တဲ့အစည်းအဝေးမှာအဖွဲ့ခုနှစ်ဖွဲ့ကနေ NCA လက်မှတ်ရေးသွေးသွားဖို့သဘောထားပြီးခဲ့ကြပြီးအဖွဲ့ဆယ်ဖွဲ့ကတော့လက်မှတ်ရေးသွေးဖို့အစဉ်အသင့်မဖြစ်သေးသလိုအားလုံးစုံပါဝင်ရေးမူတိုင်းဆက်လက်ရည်တည်သွားမယ်လို့ SD ခေါင်းဆောင်တွေကပြောပါတယ်NCA လက်မှတ်ရေးသွေးရေးကိစ္စနဲ့ပတ်သက်ပြီးတော့ KNU ကရင်မျိုးရစီယုံဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGPA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ချင်းမျိုးရတပ်ဦး CNF ပို့မျိုးရလူမျိုးရေးဖွဲ့ချုပ် BNL မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALV စရှိတဲ့ခုနှစ်ဖွဲ့ကနေလက်မှတ်ရေးသွေးသွားဖို့သဘောတူခဲ့ပါတယ်အခြားဖွဲ့ဝင်10ဖွဲ့ဖြစ်တဲ့ကရင်မျိုးရတပ်သက်ရေးပါတီ KMPP မွန်ပြည်သက်ပါတီ NNSP မြောက်ပိုင်းရှမ်းပြည်သက်မတော် SSPP SSA ကချင်လွတ်လပ်ရေးဖွဲ့ KIU လာဟုဒီမိုကရက်တစ်ပါတီ LDP ဝမျိုးရဖွဲ့ချုပ် WNO ရခိုင်မျိုးရကောင်စီ ANC ပလောင်ပြည်လူမျိုးရေးသားဦး BSLF ရခိုင်သက်မတော် Arakan Army ကိုကတ်သက်ဖွဲ့ NMDAA ကတော့လက်မှတ်ရေးသွေးဖို့အစဉ်အသင့်မဖြစ်သေးသလိုအားလုံးပါဝင်နိုင်ရေးမူဆိုင်ဆက်လက်ရည်တည်သွားမှာဖြစ်ပါတယ် NCA လက်မှတ်ရေးသွေးဖို့အစဉ်အသင့်ဖြစ်နေပြီလို့ထုတ်ပြန်ခဲ့တဲ့တောင်ပိုင်းရှမ်းပြည်သက်မတော် RCSS SSA အနေနဲ့ကလက်မှတ်ရေးသွေးရေးကိုဗဟိုကော်မတီစည်းဝေးကနေထပ်မံအတည်ပြုဆုံးဖြတ်သွားရမယ်လို့ RCSS ပြောခွင့်ရဘူမူကြီးဆိုင်လာကအခုလိုပြောပါတယ်
ဒီအောင်ဆုံးဖြတ်ချက်ဖြစ်ဖို့ဗဟိုကော်မတီစည်းဝေးကိုပြန်ပါပြီးတော့ပေါ်ထားရမယ်မှာဖြစ်တယ်လို့အဲ့ဒါကိုကျွန်တော်လည်းစောင့်တယ် NCA ဆိုတော့တောင်းတာတိုက်နေတာဒါတကယ်ဒီကျွန်တော်နိုင်ငံမှာအပြစ်ခံရခဲ့ရတဲ့လူ့နိုင်ငံပေါ်ဆောင်နေမှာ NCA ဝင်နေတာလို့ဒါကြောင့်မို့ NCA ဖြစ်ဖို့ကျွန်တော်ဆုံးလည်းဒေါ်လာပါတယ်အဲဒီတောင်းရင်မကတ်နိုင်ဘူးကျွန်တော်တို့ကကျေးဇူးတင်မှာပေါ်တော်လို့ဖြစ်နေတယ်ဒီကြေးကြီးကိုလည်းဒီတော့တောင်းတော့ခေါ်ပြရမယ်ကြတော့တော်တော်များများပြတ်ခတ်ခြင်းနဲ့ခံရတယ်ဖန်ဆင်းခြင်းနဲ့ခံရတယ်ဆိုရင်ဒီအန်ဂျီဆိုတော့အမြတ်တော်ရလာလဲရှိတယ်ဖြစ်နေတယ်
September 28 ရက်နေ့ကနေ30တိကျင်းပခဲ့တဲ့ SD ဖွဲ့ရဲ့ဆုံးမြတ်ချက်ကိုတရားဝင်မထုတ်ပြန်သေးပေမဲ့ဒီလိုတိုင်းဒါစိမ့်မြင့်ညှိနှိုင်းရေး SD ဖွဲ့ကိုဖျက်သိမ်းသွားဖို့ဆုံးမြတ်ချက်ပေါ်ထွက်လာတာဟာအချင်းချင်းညီညွတ်ရေးကိုပြက်ပြားစေပြီးတိုင်းဒါတွေမြို့မှန်းတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းစဉ်တွေမှာအဟန့်အတားဖြစ်စေနိုင်တယ်လို့လဲရှမ်းတိုင်းဒါများဒီမိုကရေစီဖွဲ့ချုပ်ရဲ့ခေါင်းဆောင်သူဖြစ်သူစိုင်းညွတ်လွင်ကနေသုံးသပ်ပြောဆိုခဲ့ပါတယ်ခင်ဗျာ
နိုင်ကွန်အိမ်မရှင် VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့မြန်မာရွေးကောက်ပွဲကို EU အဖွဲ့တစ်ဖွဲ့ကစောင့်ကြည့်မဲ့သတင်းဖက်အလှည့်ပေးပါဦးမယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ရွေးကောက်ပွဲကော်မရှင်အဖွဲ့ကတောင်းဆိုထားတဲ့အတိုင်းပဲ EU ဥရောပသမ္မတအဖွဲ့ကရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိနေကြပြီဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာရွေးကောက်ပွဲကိုဘယ်လိုပုံစံနဲ့ဘယ်ဒေသတွေမှာလေ့လာစောင့်ကြည့်ကြမှာပါလဲ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကတင်ပြပေးပါမယ်ရှင်။
မကြခင်မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲဟာတရားမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိဖို့အတွက် EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့ကမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂအဖွဲ့ပြန်ကြားရေးဌာနကပြောခွင့်ရသူမာယာခွန်ဂျီယစ်စ်ကအခုလိုပြောပါတယ်
The election observation mission observes the whole process of elections from the beginning from the early stages to the post election
အခုဖွက်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲစောင့်ကြည့်လေ့လာရေး EOM အဖွဲ့ဟာအဖွဲ့ဝင်6ဦးပါဝင်ပြီးတော့ဥရောပသမဂ္ဂရဲ့ဒုဥက္ကဋ္ဌ Mr. Alexander Grafflandrov ကဦးဆောင်မှာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့ဥရောပသမဂ္ဂအစိမ့်ကိုယ်စားလှယ်အဖွဲ့ရဲ့ MOU သဘောတူညီတဲ့အထက်မှာတနိုင်ငံလုံးမှာရှိတဲ့ဒေသတွင်းနဲ့ပြည်နယ်အားလုံးကကြိုတင်မဲ့ပေးတာတွေအပါအဝင်ရွေးကောက်ပွဲအစီအစဉ်ကိုစောင့်ကြည့်လေ့လာခွင့်ရမှာဖြစ်ပါတယ်မစ္စတာ Alexander Grafflandrov ဦးဆောင်တဲ့ EU ဥရောပရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့ဟာစက်တင်ဘာလ26ရက်နေ့ကတည်းကမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ရွေးကောက်ပွဲလုပ်ငန်းစဉ်ပြီးဆုံးတဲ့အထိနေသွားမှာဖြစ်ပါတယ်အခုမြန်မာနိုင်ငံကိုရောက်ရှိနေတဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက် EU ကရေရှည်နဲ့ရေတူစောင့်ကြည့်လေ့လာရေးအဖွဲ့တွေလည်းမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပါတယ်လာမယ့်အောက်တိုဘာလ9ရက်နေ့ကျရင်ရွေးကောက်ပွဲကိုရေတိုအနေနဲ့စောင့်ကြည့်လေ့လာမယ်အဖွဲ့ဝင်62ဦးပါဝင်တဲ့အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပြီးတော့ကြံရည်ရှည်စောင့်ကြည့်လေ့လာမယ့်အဖွဲ့ကတော့အဖွဲ့ဝင်အယောက်30ပါဝင်ပြီးနိုဝင်ဘာလ2ရက်နေ့ကျမှမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်အခုမြန်မာနိုင်ငံမှာရှိနေတဲ့ EU ရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့နဲ့လာမယ့်အောက်တိုဘာလဇန်နဲ့နိုဝင်ဘာလဇန်မှာရောက်ရှိလာမယ့် EU ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေပူးပေါင်းပြီးတော့ရွေးကောက်ပွဲကျင်းပတဲ့နိုဝင်ဘာလ8ရက်နေ့မှာအတူစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ
်။ So after the elections and then the more comprehensive one after some time where all the data is being analyzed and then there are recommendations
ရွေးကောက်ပွဲကျင်းပပြီးနောက်ပိုင်း48နာရီကြာမှာ EU ဥရောပသမဂ္ဂအဖွဲ့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့သူတို့ရဲ့တွေ့ရှိမှုတွေကိုနောက်ဆုံးကြေညာချက်ထုတ်ပြန်သွားမှာဖြစ်တယ်လို့ EU ဥရောပသမဂ္ဂပြန်ကြားရေးဌာနကပြောခွင့်ရသူ Maya Conchiesis ကပြောသွားတာဖြစ်ပါတယ်။လက်ရှိမက်ဆင်းမာယွင်းတဲ့ကိစ္စတွေတချို့ဒေသတွေမှာနိုင်ငံရေးပါတီတွေမဲဆွယ်စီယုံရေးမလုပ်နိုင်တာတွေနဲ့မဲယုံမဖွင့်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လဲမာယာခွန်ဂျက်စစ်ကအခုလိုပြောပါတယ
် This is the first proper election observation mission I can't give you more precision in at this stage We've engaged with authorities to
အခုကျင်းပမဲ့ရွေးကောက်ပွဲဟာနီးစနစ်ကျကျကျင်းပတဲ့ပထမဦးဆုံးရွေးကောက်ပွဲဖြစ်တဲ့အတွက်ဒီအခြေအနေကြောင့်ဒီထက်ပိုပြီးတိကျတဲ့အချက်လက်ကိုမပြောနိုင်တဲ့အကြောင်းဒါပေမဲ့အစကရှင်းရှင်းလင်းလင်းပြောထားသလိုပါပဲဘာသာရေးနဲ့လူမျိုးရေးခွဲခြားမှုတွေဖိနှိပ်မှုတွေမပါတဲ့စစ်မှန်တဲ့ပွင့်လင်းမြင့်တာမှုရှိတဲ့ရွေးကောက်ပွဲမျိုးကိုမြင်ကျင်တာဖြစ်တယ်လို့သူမကပြောပါတယ် EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ဟာတည်တံ့လွတ်လပ်တဲ့အဖွဲ့ဖြစ်ပြီးတော့ရွေးကောက်ပွဲဆိုင်ရာအဆင့်ဆင့်နဲ့ရွေးကောက်ပွဲရလာတွေကိုဝင်ရောက်ဆွက်ဖက်မှာမဟုတ်ပါဘူးရှင
်။ရှားဖောင်တင်ပြသွားတာပါရှင်။ခုတော့ဒီကနေ့စီစဉ်ပထမပိုင်းအဆုံးမတက်ခင်ပြည်တွင်းသတင်းတပုတ်နောက်ဆုံးတင်ပြပါဦးမယ်။တရားရေးဌာနတွေနဲ့ပြည်သူတွေကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်နေတယ်လို့ Mind Justice အစီအစဉ်ကောင်းဆောင်ကပြောဆိုလိုက်ပါတယ်။EU ဥရောပသမဂ္ဂနဲ့ရန်ကုန်မြို့ British Council တို့ပူးပေါင်းဆောင်ရွက်မဲ့ Mind Justice အစီအစဉ်ဟာအောက်ခြေအဆင့်မြန်မာနိုင်ငံသားတွေတရားမျှတရေးကိုနားလည်စေဖို့နဲ့ပြဿနာတွေကိုဖြေရှင်းရမှာပိုမိုလွယ်ကူစေဖို့အသိပညာပေးလုပ်ငန်းဆောင်ရွက်သွားမှာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတင်ငီလင်းကပြောပြပေးထားပါရရှင်
။ဟုတ်ကဲ့ပါရှင်။လက်ရှိမြန်မာပြည်သူတွေနဲ့တရားရေးဌာနတွေကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်တယ်လို့ My Justice အစီအစဉ်ခေါင်းဆောင် Peter Viner ကအခုလိုသုံးသပ်လိုက်ပါတယ
် We understand trust is the biggest issue facing the justice sector. You know, there is a mistrust
တရားရေးကဏ္ဍမှာအဓိကရင်ဆိုင်နေရတာကယုံကြည်မှုပြဿနာပါ။ဌာနဆိုင်ရာအဖွဲ့အစည်းတွေကိုယုံကြည်မှုကင်းမဲ့နေတာကိုကျွန်တော်တို့တွေ့ရှိထားပါတယ်။တချို့ဌာနဆိုင်ရာအဖွဲ့အစည်းတွေကိုယ်တိုင်ကလည်းသူတို့ပေါ်မှာယုံကြည်မှုကင်းမဲ့နေတာကိုလက်ခံကြပါတယ်။တရားရေးဆိုင်ရာအကြီးအကဲကိုယ်တိုင်ကပြည်သူလူထုတွေအနေနဲ့သူတို့ပေါ်ယုံကြည်ကင်းမဲ့နေတာဟာအဓိကအဟံဒါတစ်ခုဖြစ်နေတာကြောင့်ပြန်လည်တည်ဆောက်လိုတယ်လို့လည်းပြောပါတယ်။ရဲတပ်ဖွဲ့တွေကိုလည်းလူတွေကနှစ်ပေါင်းများစွာကြောက်ရွံ့နေကြပါတယ်။ဒီကြောက်တရားတွေပျောက်သွားအောင်စူးစမ်းရပါလိမ့်မယ်။ဒီအတွက်ကျွန်တော်တို့ကရဲတပ်ဖွဲ့တွေကိုလိုအပ်တဲ့ကူညီတွေပေးသွားမှာပါ
။ EU ဥရောပသမဂ္ဂရဲ့ထောက်ပံ့မှုနဲ့ British Council ကိုပူးပေါင်းပြီးဆောင်ရွက်မဲ့ဒီအစီအစဉ်ရဲ့ရည်ရွယ်ချက်ကို Peter Viner ကအခုလိုရှင်းပြပါဗျ။
We aim to try and improve the way people access justice.
ညနေစင်ပါဝင်အောက်ခြေလူထုတွေတရားမျှတမှုကိုနားလည်ပြီးတရားမျှတမှုတိုးတက်လာစေဖို့ကျွန်တော်တို့ရည်ရွယ်ပါတယ်။ဒါ့အပြင်တရားရေးကဏ္ဍကလည်းအဓိကကျတာကြောင့်တရားရေးအရာရှိတွေပြည်သူလူထုကိုပေးနေတဲ့ဝန်ဆောင်မှုတွေတိုးတက်လာအောင်သိပညာပေးပြီးတော့ကူညီသွားမှာပါ
။ My Justice အစီအစဉ်ကနေရာဇဝတ်မှုဆိုင်ရာတရားမျှတမှုတွေကိုပဲလေ့လာဆောင်ရွက်သွားမှာမဟုတ်ပဲပြည်သူတွေနေ့စဉ်ရင်ဆိုင်နေရတဲ့တရားမျှတမှုမရှိတဲ့အာဂတိလိုက်စားမှုပြဿနာတွေကိုလည်းနားလည်ဖြေရှင်းနိုင်အောင်ကူညီသွားမှာဖြစ်တယ်လို့ Peter Viner ကပြောပါတယ်။ဒီစီမံကိန်းအတွက်ယူရိုငွေတန်20ထောက်ပံ့သွားမယ်မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂကိုယ်စားလှယ်ရုံးက Isabel Faria de Almeida ကတရားဥပဒေစိုးမိုးရေးဟာဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့အခုလိုပြောပါတယ
် We think in fact that rule of law is a priority for the EU and of great importance for the reforms in Myanmar because
တရားဥပဒေစိုးမိုးရေးဟာပြည်ဝင်ပြောင်းလဲနေတဲ့မြန်မာနိုင်ငံအတွက်အဓိကဦးစားပေးကိစ္စလို့ကျမတို့ဥရောပသမဂ္ဂကယုံကြည်ထားပါတယ်။တရားဥပဒေမရှိဘဲစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုရောက်နိုင်မှာမဟုတ်ပါဘူး။နောက်ပြီးယုံကြည်မှုကအဓိကတော့ချက်ဖြစ်ပါတယ်။ပြည်သူလူထုတွေအနေနဲ့နိုင်ငံကတရားဥပဒေစိုးမိုးရေးကိုစိတ်ချယုံကြည်နိုင်ဖို့လည်းအရေးကြီးပါတယ်
။ဒီအစီအစဉ်မှာအောက်ခြေအဆင့်ပြည်သူလူထုတွေအရက်ဖက်အဖွဲ့အစည်းတွေအပါအဝင်ဥပဒေရေးရာကြွန့်ကျင်သူတွေတရားမျှတမှုဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးပြဿနာကိုတရားမျှတစွာဖြေရှင်းတတ်အောင်အသိပညာပေးလုပ်ငန်းတွေဆောင်ရွက်မှာဖြစ်ပါတယ်။ဒါအပြင်ရမုံငွေကိုလည်းဌာနဆိုင်ရာနဲ့ပြည်သူလူထုအသိပညာပြန့်ပွားရေးလုပ်ငန်းတွေအတွက်ပဲအသုံးပြုသွားမှာဖြစ်ပါတယ်။ဒါကြောင့်မြမပြည်သူတွေအတွက်တကယ်ထိရောက်တဲ့အစီအစဉ်တစ်ခုဖြစ်နိုင်တယ်လို့ဖွံ့ဖြိုးရေးမှန်နိုင်ကဒေါ်ပန်စီထွန်းသိန်းကအခုလိုသုံးသပ်ပါတယ်။
ဒီအောက်ခြေမှာရှိတဲ့ပြည်သူလူထုတွေရဲ့အတန်တွေပြည်သူလူထုတွေပို့ပြီးတော့ပါဝင်အောင်လုပ်တဲ့လုပ်ငန်းတွေလုပ်မှဖြစ်တဲ့အတွက်အားလုံးအတွက်အကျိုးရှိနိုင်မယ်လို့ထင်ပါတယ
်စက်တင်ဘာလ29ရက်နေ့ကစတင်လိုက်ပြီဖြစ်တဲ့ My Justice အစီအစဉ်ကိုကနဦးပိုင်းမှာ Justice Center လို့ခေါ်တဲ့တရားရေးဌာနတွေရှိတဲ့ရန်ကုန်နဲ့မော်လမြိုင်မြို့တွေမှာစတင်တော့မှာဖြစ်ပြီးနောက်ပိုင်းမှာတော့တရားမျှတမှုအတွက်ပညာပေးဖို့လိုအပ်နေတဲ့ပြည်내နဲ့တိုင်းဒေသကြီး6ခုမှာဆောင်ရွက်သွားမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနအီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြာအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနအီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြာအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲတိုးချဲ့အစီအစဉ်တွေကိုလည်းအားပေးနာဆင်ကြပါအောင်ရှင်။ VOA ရဲ့ထုတ်လွှင့်မှုတွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ VOA American အသံရဲ့ပုံထုံးနဲ့ညဖက်ဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတော့ line meter 24 25နဲ့32တို့ကနေဖန်ယူနာဆင်နိုင်ပါတယ်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စက်တင်ဘာလ30ရက်ပို့ထိုးနေ့ညပိုင်းအတန်းလွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအထိစီစဉ်တွေကို line to meter 24 25 51အပြင် line လမ်းမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီနေ့အပတ်စဉ်ကဏ္ဍတွေထဲမှာနားဆင်ရမှာကတော့
သူဟာဒီရွက်ကောက်ပဲဥပဒေနီးဥပဒေကိုလည်းသိရှိရမယ်နောက်ပြီးတော့မဲယုံထဲမှာလိုက်နာရမယ်စီမင်းစီကန်းနေနောက်မဲပေးဖို့နီးစနစ်ဒီ
မဲယုံဆောင်ကိုစလဲတွေရှိရမယ်အရေးချင်းတွေကို NLD ပါတီရန်ကုန်တိုင်းအလုံးမှုဆောင်ဦးခင်မောင်ဝင်းကပြောသွားတာပါရှင်အပြေဆုံးကိုမြန်မာတခွင်အစီအစဉ်မှာနားဆင်ရမှာပါဒါအပြင်ခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရအောင်ပါရှင်ဒီတစ်ပတ်မှာတော့မြန်မာရွေးကောက်ပွဲမွေးဆွဲမှုနဲ့ပတ်သက်တဲ့သတင်းနဲ့အတူမန္တလေးကရင်ထိန်ရဲ့အသက်ခံရတဲ့သတင်းတွေကိုတင်ပြထားပါတယ်မအိမ်ခိုင်ဦးရေးသားထားတာကိုဥဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်
ဒီဘက်မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မဲဆွယ်ဟောပြောမှုတွေနဲ့သတင်းမီဒီယာတွေပေါ်မှာတင်ပြထားမှုတွေမန္တလေးကရင်ထင်းရဲ့အသက်ခံရမှုနဲ့ပတ်သက်တဲ့နောက်ဆက်တွဲအကြောင်းအရာတွေနဲ့ရွေးကောက်ပွဲသတင်းယူနီးတင်နန်းတွေနေရာအနှံ့မှာပေးနေပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးလူထုအတွင်းမှာသတင်းပြန့်နှံ့မှုတွေနှေးပါနေသေးတယ်ဆိုတဲ့အကြောင်းတွေကိုတင်ပြခြင်းပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆွယ်မှုဟောပြောတာတွေဝေဖန်ဆန်းစစ်ဖော်ပြချက်တွေမဲပေးမဲ့သူတွေအနေနဲ့သတင်းမီဒီယာတွေကနေတဆင့်ရရှိတာအားနဲ့နေသေးတယ်လို့တချို့သတင်းသမားတွေကသုံးသပ်ကြပါတယ်။အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့ကရက်ပေါင်း40ဝန်းကျင်သာလိုတော့တဲ့အချိန်လည်းဖြစ်ပါတယ်။အခုလက်ရှိအနေအထားတွေကြည့်မယ်ဆိုရင်ကြေးလက်နဲ့မြို့နယ်တွေမှာလွတ်လပ်တဲ့သတင်းစာစာဆောင်ပြန့်နှံ့မှုကအကန့်အသတ်ရှိနေသေးတယ်လို့ဆိုပါတယ်။တကယ်တမ်းနယ်တွေကိုပြန့်နှံ့ရောက်ရှိနိုင်တာကတော့ရုပ်သံနဲ့ရေဒီယိုပဲဖြစ်ပါတယ်။ဒါပေမဲ့ရုပ်သံနဲ့ရေဒီယိုကိုအစိုးရကကန့်သတ်ထားမှုတွေရှိတာကြောင့်ရွေးကောက်ပွဲမဲဆန္ဒပေးမှုနဲ့ပတ်သက်ပြီးပညာပေးတာတွေကလွဲရင်ပါတီဒါမှမဟုတ်ကိုယ်စားလှယ်လောင်းအချင်းချင်းအပြန်လှန်ပြောဆိုမဲဆွယ်တာမျိုးပါတီရဲ့အသက်ဝင်တဲ့မဲဆွယ်မှုမျိုးတွေကိုရေဒီယိုရုပ်သံမှာမတွေ့ရသေးပါဘူးအစိုးရရုပ်သံကနေတရက်ကို3ပါတီမဲဆွယ်ဟောပြောမှုတစ်ခုတည်းသာရှိပြီးတော့အဲ့ဒီဟောပြောမှုကလည်းပြန်ကြားရေးဝန်ကြီးဌာနရဲ့စင်စာအောက်မှာရှိနေတာလည်းဖြစ်ပါတယ်အဲ့ဒါနဲ့ပတ်သက်လို့မြမဂျာနယ်လစ်ကွန်ရက်ရဲ့လုပ်ငန်းကော်မတီဝင်ဦးမြင့်ကျော်ကအခုလိုသုံးသပ်ပါတယ
်အခုဒီဒီကောက်ပွဲလို့ပို့ရ40လောက်လိုတဲ့ကာလအထိပေါ့နော်သတင်းမြန်မာသတင်းမီဒီယာတွေမှာဒီကောက်ပွဲမဲဆွဲတာနဲ့ပတ်သက်လို့ဖော်ပြနေတဲ့ဟာတွေကဟိုကျွန်တော်အမြင်မှာတော့ဟိုအားနေနေသေးတယ်လို့အားနေနေသေးတယ်ဆိုတော့ဟိုထိရောက်ပြန့်နှံ့နိုင်မှုပိုင်းမှာလည်းအားနေနေသေးတယ်လို့ကျွန်တော်မြင်တယ်ပေါ့နော်ဟိုဘာကြောင့်လဲဆိုတော့ပုံနှိပ်မီဒီယာကိုပဲအဓိကအားကိုးနေရတဲ့အနေအထားရှိတယ်ရုပ်သံတို့ရေဒီယိုတို့မှာဟိုဒီမဲဆွယ်မှုတွေကိုအသုံးချခွင့်မရဘူးအစိုးရရဲ့နိုင်ငံပိုင်မီဒီယာနဲ့တနေ့ပါတီ3ခုဟာတခုပဲရှိတယ်တခြားသောကြော်ညာတွေလို့တခြားသောဟောပြောမှုမျိုးတန်တဲ့ရေဒီယိုအသုံးချခွင့်မရဘူ
းနောက်ထပ်တင်ပြလို့တဲ့အကြောင်းအရာကတော့စက်တင်ဘာလ24ရက်နေ့မှာမန္တလေးအရှိကျုံလန်း66လမ်းနဲ့19လမ်းစုံမှာမော်တော်ယဉ်စစ်ဆေးနေစဉ်ဓာတ်ထိုးခံရပြီးတော့တေဆုံးသွားတဲ့ရင်ထိန်းဒုတက်ကျကျော်စင်ဦးနဲ့ပတ်သက်လို့နောက်ဆက်တွဲသတင်းတွေကိုပြောပြခြင်းပါတယ်အဲ့ဒီရင်တင်းရဲ့အသက်ခံရတဲ့သတင်းတွေကိုမီဒီယာတွေပေါ်မှာဖော်ပြခဲ့ကြသလိုရင်တင်းရဲ့တွေအတွက်ကျင်ဆက်ကိုင်းဆောင်ခွင့်ကိုချမှတ်ပေးလိုက်ပါတယ်။အဲ့ဒီလိုကျင်ဆက်ကိုင်းဆောင်တာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေပေါ်မှာဖော်ပြနေတာကတော့အဲ့ဒီကျင်ဆက်ဟာတည်စေနိုင်တဲ့နေရာတွေကိုထိမိရင်တည်နိုင်တယ်ဆိုတာကြောင့်ရဲတပ်ဖွဲ့ဝင်တချို့ကအဲ့ဒီကျင်ဆက်ကိုမကန်လိုကြဘူးလို့သိရပါတယ်။ဒါအပြင်လူမှုမီဒီယာတွေပေါ်မှာတော့တည်ဆုံးသူရဲဘက်ကရေးသားနေကြသလိုတရားခံလို့ယူဆရတဲ့ဆရာဝန်ပေါ်မှာလည်းကာကွယ်ရေးသားမှုတွေတွေ့နေရပါတယ်။ဒါကြောင့်အဲ့ဒီသတင်းဟာဒီတစ်ပတ်မှာထူးခြားပြီးတော့လူစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ဖြစ်ခဲ့ရပါတယ်။နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့လာမယ့်2019ခုနှစ်ရွေးကောက်ပွဲမတန်ခင် ရွေးကောက်ပွဲတွင်ရေးသားပေးပို့နည်းတင်နန်းတွေမြန်မာနိုင်ငံအနှံ့ပြားမှာတင်နန်းဆရာတွေကပို့ချနေကြပါတယ်။အခုလိုရွေးကောက်ပွဲနီးလာတာနဲ့အမျှဘလို့တင်နန်းတွေရေးသားကြသလဲ။အဲ့ဒီတင်နန်းတွေကရွေးကောက်ပွဲအတွက်တကယ်ပဲထိရောက်မှုရှိရလားဆိုတာကိုတင်နန်းနီးပြဆရာတယောက်ဖြစ်တဲ့ကိုနိုင်မင်းဝေကအခုလိုပြောပြပါတယ်။
ကျွန်တော်တင်နန်းတွေရပါတော့ဒီတောင်ကြီးရန်ကုန်မန္တလေးဖြာပုံပသိမ်ပေါ့လေအဲ့လိုလိုက်ပေးတယ်လိုက်ပေးကြည့်တော့ဟိုတော်တော်များများတော့စိတ်ဝင်စားကြတယ်လာကြတယ်ပေါ့နော်ဒါပေမဲ့ဟိုထူးထူးခြားခြားတော့အဲ့ဟိုတနေ့ကတော့အဲ့ကျွန်တော်တို့တင်တဲ့ဒီဒီမိုကရေစီနဲ့ဆိုင်တာတော့ဘာလို့ပေါ့အဲ့လိုသတင်းစာဆောင်ပါလေးတခုတော့ဟိုအခန်းဆက်ရေးတာအဲ့ကျွန်တော်တို့တင်နန်းသားတွေကတယောက်ရေးတာလေတွေ့လိုက်ရတယ်ပေါ့နော်ဆိုတော့အဲ့တော့ဟိုတေကြတော့သတင်းတော့တွေကဟို2030တို့2012တို့တည်းစာရင်တော့ဒီရွေးကောက်ပွဲမှာပြင်ဆင်မှုအားကောင်းကောင်းနဲ့တော့လုပ်နေကြတာပေါ့နော်ဒါပေမဲ့ကျွန်တော်ကိုယ်တိုင်လည်းခီးထွက်နေတော့မဖတ်ဖြစ်တာလည်းရှိတယ်ဆိုလိုတာတော့သတင်းတော့တွေကိုယ်တိုင်ရွေးကောက်ပွဲမှာကိုယ့်ရဲ့အခန်းကဏ္ဍကိုတော့နားလည်လာတယ်လို့ထင်တယ်နောက်တစ်ခုကဒီအာနဲ့တပြိုင်တည်းမှာအဲကျွန်တော်တို့ကြင့်ဝတ်တွေပါလဲပြောတဲ့အတွက်ပေါ့လေဟို Facebook တွေမှာကြည့်တဲ့ပြုတဲ့အခါမှာလည်းတော်တော်လေးတော့အရင်ကလိုဟို lobby journalist ဆိုတဲ့ဥစ္စာတွေပေါ့နော် lobby သတင်းသမားဆိုတဲ့ဥစ္စာတွေတော့အရင်ကလောက်တော့မတွေ့ရတော့ဘူးအဲ့တော့အဲ့ဒါကိုဒီတင်နန်းနေရဲ့အကျိုးဆက်လို့ပြောအောင်လဲရပါတယ
်ဒါအပြင်အခုသတင်းပတ်မှာတော့စစ်မှုထမ်းနေတဲ့စစ်မှုထမ်းမိသားစုတွေအမြောက်များရှိရာကိုကိုကျုံမဲဆန္ဒမျိုးကိုစီယုံရေးသွားဖို့အတွက်အာဏာရကြက်ခိုင်ဖွံ့ဖြိုးရေးပါတီကလွှဲလို့တခြားနိုင်ငံရေးပါတီတွေတွားရောက်နိုင်ခြင်းမရှိသေးတဲ့အကြောင်းနောက်ပြီးတော့ရုရှားနဲ့မြန်မာစစ်ရေးပူးပေါင်းဆောင်ရွက်ရေးဆွေးနွေးကြတယ်ဆိုတဲ့သတင်းနဲ့ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့အနီးမှာလူတွေပြိပြီးတော့တေဆုံးခဲ့ရသူတွေထဲမှာမြန်မာနိုင်ငံသားဟတ်ဖျားဘူးသွားတွေပါဝင်တယ်ဆိုတဲ့အကြောင်းတွေကိုမီဒီယာတွေပေါ်မှာတွေ့မြင်နေရတယ်ဆိုတာကိုတင်ပြရင်းအခုသတင်းပတ်မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုအဆုံးသတ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ကြရပါရှင် VOA မြန်မာပိုင်းကနေဗုဒ္ဓဟူးနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါဒီမိုကရေစီဆိုတာစံကျင်ဖက်တွေနဲ့ညှိနှိုင်းဆောင်ရွက်ရတဲ့စနစ်ဆိုတာမြန်မာတွေနားလည်သဘောပေါက်ဖို့လိုသေးတယ်လူပုဂ္ဂိုလ်အတူတယောက်ကိုအာမကိုပဲ institution တွေအဖွဲ့အစည်းအဆောက်အုံတွေခိုင်မအောင်လုပ်ဖို့ပြည်သူတွေကိုအားကိုကိုနိုင်တဲ့အဆင့်ရောက်ဖို့အဝေးကြီးလိုသေးတယ်လို့မြန်မာနိုင်ငံဆိုင်ရာအဆင့်မြင့်တန်တမန်အငြိမ်းစားပရီရှီလာကလပ်စ်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရွေးကောက်ပွဲအကြိုအထူးအစီအစဉ်အဖြစ်ပရီရှီလာကလပ်နဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ထားတဲ့ပထမပိုင်းကိုနားဆင်နိုင်ကြပါပြီရှင
်မင်္ဂလာပါပရီရှီလာ
မင်္ဂလာပါရှင်နေခန့်လားရှင်
ကောင်းပါတယ်ခင်ဗျာကောင်းပါတယ်ပရီရှီလာဘက်နေကောင်းလား
ကောင်းပါတယ်
ပရစလာပထမဆုံးမေးချင်တာကတော့အခုရွေးကောက်ပွဲကျင်းပတော့မယ်ဆိုတော့မြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေကြပါလဲဒီညမှာမြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲတဲ့အတွက်ရွေးကောက်ပွဲကိုအမှန်တကယ်ကျင်းပပေးနေတာပါဆိုတာနိုင်ငံကယုံကြည်အောင်လုပ်နိုင်မယ်လို့ထင်ပါလား
This election is critical not just
ဒီရွေးကောက်ပွဲကတိတ်ကိုအရေးကြီးပါတယ်နိုင်ငံတကာအတိုင်းအဝန်းအတွက်တာမကမြန်မာနိုင်ငံအတွက်လည်းတည်ရရှိရေးကိစ္စတစ်ရပ်ပါမြန်မာနိုင်ငံမှာဒီလိုရွေးကောက်ပွဲမျိုးအရင်ကမတွေ့ကြုံခဲ့ဘူးသေးတော့ဒါဟာလွတ်လပ်မျှတပါမလားဆိုတော့ကျွန်မအနေနဲ့မပြောနိုင်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီရွေးကောက်ပွဲဟာနိုင်ငံတကာစံနှုန်းတွေနဲ့အတော်အသင့်ကိုက်ညီမယ်လို့တွေ့ထားကြပါသေးတယ်။နိုင်ငံတကာအကဲခတ်တွေဖြည်းရင်းကစောင့်ကြည့်လေ့လာသူတွေလေ့ကျင့်သင်တန်းပေးမှုတွေရှိထားလို့ခိုင်လုံစိတ်ချရတဲ့ရွေးကောက်ပွဲဖြစ်လာနိုင်တဲ့အလားအလာလည်းပိုများပါသေး
။ဒါပေမဲ့စူရာဦးရှေမန်ကိုပြည်ခိုင်ဖြိုးပါတီထိပ်တန်းရာထူကဖယ်ရှားလိုက်တဲ့ပုံစံဟာစိုးရင်စရာဖြစ်တယ်ဆိုပြီးတော့ဒုတိယနိုင်ငံကြီးဝန်ကြီးဒန်နီယယ်ရာဆယ်ကဆိုပါတယ်ဒါကိုကြည့်ရင်အလားတူဖြစ်ရမျိုးပေါ့လေတကယ်လို့ရွေးကောက်ပွဲရဲ့ရလဟာလည်းပဲသူတို့စိတ်တညာမဖြစ်ရင်ဒီလိုမျိုးလုပ်နိုင်တယ်ဆိုတာပြသလိုက်ခြင်းပဲလို့ကျွန်တော်ယူဆလို့မရဘူးလားခင်ဗျာ
I think you have to make a distinction between
လက်ရှိစစ်တပ်နဲ့စစ်တပ်ကလူဟောင်းနိုင်ငံရေးသမားတွေကိုတော့ခွဲခြားပြီးတော့ရှုမြင်သင့်တယ်လို့ထင်ပါတယ်သူရဦးရှိမှန်ကိစ္စကပါတီရင်းပြဿနာသာဖြစ်ပါတယ်။တက်ချုံမဲအောင်လာရဒီကိစ္စသူနဲ့မဆိုင်ဘူးဆိုတာတက်တည်ပြနိုင်မှုအတွက်အတော်လေးကိုကင်းကင်းရှင်းရှင်းနေပြခဲ့ပါတယ်။ပြီးတော့အဲ့ဖြစ်ရမှာယူနီဖောင်းဝတ်စစ်သားတွေတိုက်ရိုက်ပါဝင်ခဲ့တာလည်းမရှိဘူးလို့ကျွန်မသဘောပေါက်ထားပါတယ်။လက်ထောက်ဝန်ကြီးရာဆယ်ကစိုးရိမ်ပွဲလို့ပြောတဲ့ကိစ္စဟာဦးရှိမှန်ကိုယာရုကဖဲပုံဖဲနှီးဖြစ်ပါတယ်။လုံခြုံရေးတွေထူးထူးထပ်ထပ်ချထားတဲ့ကိစ္စဖြစ်ပါတယ်။ဒါဟာစစ်အုပ်ချုပ်ရေးခေတ်ကလုံနည်းလုံဟန်ဖြစ်ပါရင်ဒါဟာလက်မခံနိုင်တဲ့ကိစ္စပါ
ဒါပေမဲ့ပရစီလာမြို့ကတော့တချုပ်မင်းအောင်မင်းဟာသူမပါဘူးလို့ထင်ရအောင်တမင်တကာအဲ့ဒီနေ့မှာရှောင်ထွက်သွားတာလို့ပြောနေကြတယ်
ဝ way they carried it out.
ကျွန်မလည်းဒါကိုပဲပြောတာပါဒီလိုဖြစ်တော့မယ်ဆိုတာသူသိတယ်ဒါမဲ့လည်းဓာတ်ရိုက်မပါဝင်ဘူးဆိုတာပြသလိုက်တာပါစစ်တပ်အနေနဲ့ဘယ်ဒီမိုကရေစီကိုပြောင်းပြောင်းဒါဟာစီကံတကြဖြစ်ဖို့လိုလားတယ်ဆိုတာကတော့ရှင်းနေပါတယ်စီကံတကြဆိုတာဟာလည်းဖြစ်စဉ်တချို့ကိုသူတို့စစ်တပ်ကထိန်းချုပ်ရမယ်ဆိုတာဖြစ်ပါတယ်ဒီလိုမျိုးထိန်းချုပ်မှုမျိုးကစစ်တပ်နောက်မဆုတ်သေးသမျှတော့ဒီမိုကရေစီဖြစ်မလာနိုင်ပါဘူ
းဒီရွေးကောက်ပွဲမှာနိုင်ငံတကာအစိုင်းအဝိုင်းရဲ့အခန့်ကဏ္ဍဟာလည်းသိအရေးကြီးပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုက free and fair elections ဖြစ်ရမယ်လို့မဆုံးနှုံးတော့ပဲနဲ့ all inclusive ဖြစ်ရမယ် credibility ရှိရမယ် transparent ပွင့်လင်းမြင်သာမှုရှိရမယ်စသဖြင့်ပြောလာနေပါတယ်ဒါဟာအမေရိကန်ပြည်ထောင်စုရဲ့သတ်မှတ်ထားတဲ့စံကိုလျှော့ပြီးတော့ပြလိုက်သလားဆိုတာလည်းပဲတချို့ကပြောကြပါတယ်ခင်ဗျဘယ်လိုသွားပါလဲ
No I think it's correcting language because free and fair
ဟုတ်ပါဦးရှင်ဒီအသုံးနှုန်းကိုမှန်မှန်ပြန်ပြင်လာလို့ပဲထင်ပါတယ် free and fair လွတ်လပ်ပြီးတော့တရားမျှတတယ်ဆိုတာဟာ level playing field ညီညာတဲ့ကစားကွင်းမှာချီတူညီတူရှင်းပြိုင်နေဆိုတဲ့သဘောပါအခုဟာအဲ့လိုမဟုတ်ပါဘူးနိုင်ငံရေးမှာစစ်တပ်က25ရာခိုင်နှုန်းပါဝင်ရမယ်လို့ဖွဲ့စည်းပုံကဆိုထားလေတော့လွတ်လပ်မှုလည်းမရှိမျှတမှုလည်းမရှိပါဘူးဖွဲ့စည်းပုံကတစ်ဖက်ကိုအသာပေးထားလေတော့ချီတူညီတူမဟုတ်တော့ပါဘူးဒါကြောင့်မလို့ free and fair လို့သုံးမဲ့အစားအမေရိကန်နဲ့အခုကုလသမဂ္ဂကသုံးလာတယ်လို့မျိုး credibleခိုင်လုံစိတ်ချရသော inclusive အားလုံးပါဝင်နိုင်သောနဲ့ transparent ပွင့်လင်းမြင်သာမှုရှိသောဆိုပြီးတော့သုံးတာပို့ပြီးတော့တင့်တော်ပါတယ်ဒါတွေဟာစံသက်မှတ်ချက်တွေပ
ါဒီလိုဆိုရင် inclusive ဆိုတာဘာကိုဆိုလိုတာလဲပဲစီလားဒေါန်ဆန်းစုကြည်သမရအဖြစ်အရွေးခံပိုင်ခွင့်ကိုဆိုလိုသလား
ဒီကိစ္စကတော့ကျမတို့ဘာမှမတတ်နိုင်တဲ့ကိစ္စပါဒါ American ပြည်အောင်စုနဲ့မဆိုင်ပါဘူးမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်နဲ့သာသက်ဆိုင်ပါတယ်ဖွဲ့စည်းပုံကိုပြောင်းလဲဖို့ကသူတို့တာဝန်ပါAmerican ကဘာမှမလုပ်နိုင်ပါဘူ
း။ဆိုရင်အဲ့ဒါကိုရှင်းမအောင်အဲ့တော့ all inclusive အလုံးပါဝင်ရမယ်ဆိုတာ American ကဘာလို့ယူပြီးပြောတာလဲခင်ဗျာ
။ inclusive what it means
all inclusive မဟုတ်ပါဘူး inclusive ပါ solo ရာက November ရွေးကောက်ပွဲမှာပါဝင်ရှင်းပြိုင်လို့တဲ့နိုင်ငံရေးပါတီတွေအလုံးပါဝင်ခွင့်ရှိရမယ်။ဒါမျိုးက2010ရွေးကောက်ပွဲတုန်းကရောပြီးခဲ့တဲ့ရွေးကောက်ပွဲမှာပါမရှိခဲ့ပါဘူး။နောက်တစ်ခုကဒီရွေးကောက်ပွဲပြီးကာလအစိုးရဟာ inclusive ဖြစ်ရမယ်ခုလက်ရှိအစိုးရလိုသူတို့လူကြီးပဲပါဝင်တဲ့အစိုးရမဖြစ်စေဘူးလွတ်တော်မှာအမတ်ဦးရေတော်တော်များများရထားတဲ့ပါတီတွေကလည်းအစိုးရထဲမှာပါဝင်ရမယ်ဆိုတာပဲဖြစ်ပါတယ်ဒီ inclusive ဆိုတာကဒေါ်ဆန်းစုကြည်သမ္မတဖြစ်ပိုင်ခွင့်ရှိမရှိဆိုတာနဲ့လုံးဝမဆိုင်ပါဘူ
းနောက်တစ်ခုမေးချင်တာကမြန်မာနိုင်ငံမှာအခုလာမဲ့ရွေးကောက်ပွဲနဲ့အမေရိကန်မှာနောက်နှစ်ကျင်းပမဲ့ရွေးကောက်ပွဲဘယ်လိုဆက်ဆက်နေကြလဲဆိုတာကိစ္စဖြစ်ပါတယ်။နည်းအစည်းအရတော့တောက်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ဆိုတာကမြန်မာပြည်မှာအမျိုးသားဒီမိုကရေစီဖွဲ့ချော်အနိုင်ရမယ်။အမေရိကန်မှာ Republican Party ကနိုင်ငံရဲဆိုတော့ဘယ်လိုဖြစ်သွားနိုင်လဲခင်ဗျာ
။ I think that US policy towards Burma
မြန်မာနိုင်ငံဆိုင်ရာ American မူဝါဒကပါတီနှစ်ခုလုံးနဲ့သက်ဆိုင်တဲ့ကိစ္စလို့ထင်ပါတယ်။Republican အမတ်တွေကသမ္မတ Obama နဲ့နိုင်ငံသားရေးဝန်ကြီး Hillary Clinton တို့မြန်မာဘက်ကိုတိမ်ညွတ်တာသိပ်ပြီးတော့မြန်လွန်းနေပိတ်ဆို့တန်ခတ်မှုတွေရှော့ချတာမြန်နေလို့ဆိုခဲ့ကြပါတယ်။ဒါကဒီဘက်ကပြည်ရင်းနိုင်ငံရေးပါဒီကိစ္စကလည်းမြန်မာရွေးကောက်ပွဲရလမ်းမှာအဖြေထွက်နိုင်ပါတယ်။ကျွန်မအထင်ကတော့အမေရိကမှာ Republican ပဲတက်တဲ့ Democrat ပဲတက်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကတော့မြန်မာနိုင်ငံကအဖြစ်အပျက်အခြေအနေတွေပေါ်မှာပဲမူတည်မယ်လို့ထင်ပါတယ်
။နောက်ပရစီလာကမြန်မာနိုင်ငံမှာဝိုင်းရင်တန်တမန်တူအဖြစ်နဲ့နှင်းနှင်းချပြီးနေကြရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဆိုတော့မြန်မာတွေရဲ့ဇယိုက်သဘာဝတွေကိုလည်းတော်တော်သဘောပေါက်တယ်လို့ကျွန်တော်နားလည်ပါတယ်။ဆိုတော့မြန်မာတို့ရဲ့နိုင်ငံရေးဇယိုက်သဘာဝကိုကျွန်တော်မိကျင်ပါတယ်ဒီညမှာ။ဒီမြန်မာလူမျိုးတွေဟာမြန်မာပြည်သူတွေဟာဒီမိုကရေစီနဲ့ထိုက်တန်ပြီလို့ပရစီလာသုံးသပ်ပါသလား။ပွင့်ဝင်လင်းပြောစမ်းပါ
Well, as I said, every democracy is different.
ကျွန်မစောစောကပြောခဲ့သလိုပါပဲဒီမိုကရေစီနိုင်ငံတိုင်းမှာသူစရိုက်နဲ့သူရှိကြတာပါနောက်ပြီးတော့မြန်မာနိုင်ငံဟာကျမတို့စီကဒီမိုကရေစီကိုဘယ်အတိုင်းဒါထိရောက်ရှိနိုင်မယ်ဘလောက်ကြာကြာအချိန်ယူရမယ်ဆိုတာလဲနိုင်ငံတကာအနေနဲ့လက်တွေ့မကျတဲ့ခံမှန်းချက်မျှော်မှန်းချက်တွေအများကြီးရှိနေတာပါအမေရိကန်နဲ့တူတဲ့ဒီမိုကရေစီအစ်စ်မျိုးတော့ဘယ်တော့မှမရောက်ရှိနိုင်ဘူးဆိုတာလဲဖြစ်ကောင်းဖြစ်ပါလိမ့်မယ်ဘလို့ဒီမိုကရေစီမျိုးကျင့်သုံးမယ်ဆိုတာနိုင်ငံလိုက်ကိုယ့်ဟာကိုယ်ဆုံးဖြတ်ကြတာပါDemocracy ဆိုတာကိုနိုင်ကလည်းတနေရာထဲမှာတည်တက်နေတာမဟုတ်ပါဘူး။ကျမတို့ American ပြည်အောင်စုကိုပဲကြည်ပါ။ဒီနေ့ Democracy ဟာလွန်ခဲ့တဲ့နှစ်200က Democracy နဲ့လုံးဝအခြားနာသွားပါပြီ။တိတ်ကိုကွဲလွဲသွားပါပြီ။ဟိုတုန်းကဆိုရင်ကျွန်တွေဆက်ပြီးတော့ရှိနေခဲ့ပါတယ်။ဒါကြောင့်မလို့နိုင်ငံတစ်ခုဟာ Democracy ကိုဘယ်အခြေအနေဆိုရင်ရောက်ပြီလို့အတိအကျမပြောနိုင်ပါဘူး။လှုပ်ရှားရင်းနဲ့ရွေးနေတာပါ။မြန်မာပြည်သူတွေအနေနဲ့ဒီမိုကရေစီစနစ်ရဲ့အလှည့်ပြောင်းအရှုပ်ထွေးတွေကိုအပြည့်အဝနားလည်သဘောပေါက်ကြတယ်လို့ကျွန်မမထင်ပါဘူး အဆင့်သဖြင့်အပေးယူလို့ညှိနှိုင်းရတာတွေဒီမိုကရေစီမှာရှိတဲ့စံကျင်ဘက်သဘောတွေကိုအပြည့်အဝသဘောပေါက်ကြမယ်မထင်ပါဘူး။စံကျင်ဘက်ဆိုရင်ပဲအပြည့်သဘောသာဖြစ်တယ်။ဒီမိုကရေစီရဲ့သဘောတဘာဝလို့နားလည်ကြလိမ့်မယ်လို့မထင်ပါဘူး။တကယ်တော့စံကျင်ဘက်သဘောဆိုတာဒီမိုကရေစီရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုပါ။အစိုးရအဖွဲ့အစည်းတွေမှာဒါကိုညှိရပါတယ်။ဒီမိုကရေစီအတွက်အရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရကြားမှာလည်းညှိနှိုင်းကြရပါတယ်။ဒါတွေဟာဒီမိုကရေစီဖြစ်စဉ်တွေပါ။
ဆိုတော့ဒီမိုကရေစီဆိုတာဟာဆန့်ကျင်ဘက်သဘောတွေရှိရယ်ဆန့်ကျင်ဘက်သဘောတွေဟာဒီမိုကရေစီဖြစ်တယ်ဆိုတာကိုလက်မခံနိုင်ရသေးဘူးဆိုတော့ဒါဟာမြန်မာပြည်သူစာမန်လူကိုပြောတာလားဒါမှမဟုတ်ထိပ်ပိုင်းကနိုင်ငံရေးလောကကအာဏာပိုင်အတိုင်းအတာကိုပြောတာလားခင်ဗျာ
Everybody I'm not making a distinction between the elite and the
လူတိုင်းမှာပဲကျမအနေနဲ့စာမန်ပြည်သူအစ်မြင့်အတိုင်းဝိုင်းမခွဲခြားခြင်းမအောင်ဒါကိုဘယ်သူမှအလေးချင်မရှိကြပါဘူးဒီမိုကရေစီဆိုတာဘလို့ဆိုတာသဘောပေါက်နားလည်ဖို့အတွက်တိတ်ပြီးအချိန်ယူရပါတယ်။ကမ္ဘာမှာဒီမိုကရေစီပုံစံမှားတွေအများကြီးရှိနေပါတယ်။အထူးသဖြင့်လူကြိုက်များတဲ့အာဏာရှင်တွေကချုပ်ကင်ထားတဲ့နေရာ၊ Venezuela က Hugo Chavez လိုလူမျိုးပါ
။ဒါပေမဲ့ Brazil Hugo Chavez ကလူထုကရွေးကောက်တင်မြှောက်ခြင်းခံလာရတဲ့ထောင်ဆောင်တစ်ယောက်ဖြစ်ပါတယ်နော်
။ Populist ဆိုတာအဲ့ဒါကိုကျွန်မပြောချင်တာပါ။ဒါဟာလူထုကိုယ်၌ကအာဏာရှင်အုပ်ချုပ်ရေးမျိုးနဲ့ပို့ပြီးတော့နေသားတကျဖြစ်နေတဲ့အတွက်ဖြစ်လာရတာပါ။ဒါကြောင့်လည်းပဲ institution လို့ခေါ်တဲ့အဖွဲ့အစည်းခိုင်မာမှုတွေအဆောက်အုံတွေလိုတယ်လို့ပြောတာပါဒါမှလူတို့အနေနဲ့သူတို့ဟာသူတို့စီမံအုပ်ချုပ်နိုင်တဲ့ထိတ်ဆုံးမှအာဏာရှင်တယောက်ရှိနေစရာမလိုဘူးဆိုပြီးတော့ဖြစ်လာကြမှာပါမြန်မာပြည်သူလူတို့ဟာဒီအဆင့်ကိုရောက်ဖို့အဝေးကြီးလိုပါသေးတယ
်ဒီကိစ္စမှာအဲ့ဒါလို institution တွေခိုင်မာအကောင့်လာအောင်ပုဂ္ဂိုလ်ရေးစိတ်ကကိုယ်ွယ်ခံနေရတဲ့လူပုဂ္ဂိုလ်တွေကိုယ်၌ကတော့ဘလောက်ထိတာဝန်ရှိရထင်ပါတယ်လဲ
Oh I think as long as you have
လူတို့ကခေါင်းဆောင်မှုတွေလူတို့တယောက်ကိုတောင်အားထားနေသမျှဆိုရင်တော့အဲ့ဒီခေါင်းဆောင်မှာတာဝန်ရှိရဲ့လို့ထင်ပါတယ်အဖွဲ့အစည်းအဆောက်အုံပို့ပြီးခိုင်မာလာအောင်လို့အဲ့ဒီပုံကောင်ကလုပ်ရပါလိမ့်မယ်မြန်မာပြည်မှာလွန်ခဲ့တဲ့9နှစ်အတွင်းဒီလိုရက်တွေကျွန်မတွေ့ခဲ့ရပါတယ်သူရဦးရွှေမန်းအနေနဲ့လွတ်တော်အားကောင်းလာအောင်လို့လုပ်တဲ့ကိစ္စဟာအင်မတန်ထိရောက်မှုရှိပါတယ်လွတ်တော်ဟာလူတို့အသံဖြစ်တဲ့အတွက်အားကောင်းခိုင်မာဖို့လိုအပ်ပါတယ်အာဏာရှင်ဒီမိုကရေစီမှာလွတ်တော်အင်အားမကောင်းပါဘူးအုပ်ချုပ်ရေးအကြီးအကဲသာအင်အားကြီးမားပါတယ်။2008ဖွဲ့စည်းပုံကိုကြည့်ရင်လက်ညှိုးထောင်ကောင်းကျိန်လွှတ်တော်ကိုဖော်ဆောင်ထားတာတွေ့ရပါလိမ့်မယ်။အုပ်ချုပ်ရေးအာဏာကိုမြင့်ထားတယ်။ဒါကိုသူရဦးရွှေမန်းပြောင်းပစ်ခဲ့ပါတယ
်။အတိုက်ခံဘက်မှာလည်းဒေါအောင်ဆန်းစုကြည်ဟာလူပုဂ္ဂိုလ်ရေးအရ NLD ဆိုတဲ့ပါတီအဆောက်အုံနဲ့ပူပြီးလူကြိုက်များမနေဘူးလားပရစီလာ
။ Right that's because people still look to individuals. Furthermore
မှန်ပါရှင်။ဒါဟာလူတို့ကပုဂ္ဂိုလ်တူချင်းကိုကြည့်တဲ့သဘောပါ။ဒါထက်ပိုပြီးတော့အရေးကြီးတာကသူဟာစံပြမိရှုတစားမှာအပြောဆိုသိကောင်းတယ်လူတို့စကားပြောရမှာထူးခြားထက်မြက်တယ်လူတို့နားဝင်အောင်လို့နားလည်အောင်လို့ရှင်းရှင်းလင်းလင်းပြောနိုင်တယ်ဒီမိုကရေစီအတွက်ဘာလို့လဲဘာပြောရမလဲဆိုတာသိတယ်ဒီလိုအချိန်မျိုးမှာဒီလိုခေါင်းဆောင်မျိုးရတာမြန်မာပြည်သိပြီးတော့ကန့်ကောက်ပါတယ်သူဟာတိုင်းပြည်အတွက်မရှိမဖြစ်ပါဒေါအောင်ဆန်းစုကြည်မရှိရင်မြန်မာနိုင်ငံဒီလိုအခြေအနေမျိုးရောက်လာနိုင်မှာမဟုတ်ပါဘူး
ကျောင်းစန္ဒရဲ့မြမအရေးသုံးသချက်ပထမပိုင်းကိုနားဆင်ခဲ့ရတာပါရှင်ဒုတိယပိုင်းမှာတော့ရွေးကောက်ပွဲနဲ့အစိုးရသစ်ဖွဲ့စည်းရေးတိုင်းရင်းသားပြည်ထနာပြည်လဲရေးအလားအလားဆွေးနွေးချက်တွေကိုနားဆင်ကြရမှာပါခုတော့လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုက်မှာဘာကြောင့်ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ဘရရှ်မြန်ပြမြန်မာတန်းသားလက်နက်ကင်ဖွဲ့စည်းတီးတီးကဒီထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တန်းသားထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီပြစ်ခတ်ရက်စေးရေးညှိနှိုင်းရေးအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်။ NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တန်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမလို့မြန်မာအစိုးရအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်။အဲ့တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးရေးအခြေအနေညဉ့်ညဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးသက်မဲ့ကျွန်တော်ဆွေးနွေးပွဲတက်ကိုအခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူတာကိုမိများလူတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
လာမ ဲ့စနေနေ့ည9:00နာရီမှာဆွနေကြမှာပါပါဝင်ဆွနေဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့မြန်မာတခွင်ကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မဲယုံဆောင်ကိုစလဲရီအနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေနှီးဥပဒေတွေကိုနားလည်ဖို့ပါတီဆွဲမထားပဲမြင့်မြတ်တက်တာဆောင်ကြီးဖို့ International Republican Institute IRI အဖွဲ့ကတင်နှံပေးနေတဲ့အကြောင်းကိုရန်ကုန် VOA ရုံးကကိုထက်အောင်ကမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါရရှင်
2015ထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီ90ကျော်ကနေမဲယုံတွေကိုစောင့်ကြည့်လေ့လာသွားမယ်မဲယုံကုစုတဲ့လောင်းတွေကိုကျင့်ဝတ်နဲ့အညီလှုပ်ထုံးလုံနေတွေဆောင်ရွက်နိုင်မှုအတွက် American ပြည်အောင်စုအခြေစိုက် IRI လို့ခေါ်တဲ့ International Republican Institute ကနေမြန်မာနိုင်ငံအနှံ့ပြားမှာမဲယုံစောင့်ကြည့်ရေးတင်နှံ့တွေပေးနေပါတယ်။လာမယ့်ရွေးကောက်ပွဲမှာမဲယုံတွေကိုစောင့်ကြည့်သွားဖို့အတွက်ပါတီတွေကနေမဲယုံကုစုလက်တူနဲ့အကူကုစုလက်တူခံထားနိုင်ပါတယ်။မဲယုံကုစုလက်လောင်းတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုသိရှိဖို့လိုအပ်ပြီးပါတီဆွဲမရှိပဲတရားမျက်မျက်တတဆောင်ရွက်တင်တယ်လို့နိုင်ငံရေးပါတီတွေကဆိုပါတယ
်။သူဟာဒီရွေးကောက်ပွဲဥပဒေနီးဥပဒေကိုလည်းသိရှိရမယ်။နောက်ပြီးတော့မဲယုံထဲမှာလိုက်နာရမယ်စီမင်းစီကန်းနေ။နောက်မဲပေးဖို့နီးစနစ်တွေဒါတွေကိုလည်းသူကလေ့လာထားမှာဖြစ်တယ်လို့သူလည်းအတူပါသွားမယ်ပစ္စည်းပစ္စည်းတွေပေါ့။ဒီမဲယုံကိုယ်စားလှယ်ခန်းစားတွေနောက်ပြီးတော့ပုံစံ16တို့မဲယုံကြီးမဲရည်တွေ့ပြီးတဲ့အခါမှာဒီမှတ်သားရမယ်ပုံစံ16 17 18ပေါ့ဒါမျိုးတွေကိုလည်းတော်တပါးလေးယူဆောင်သွားမှာဖြစ်တယ်လို့သူစားတော့မရည်ဘူးလို့ဟလာနောက်ဆုံးမှတ်စုစာအုပ်တို့ဒီလိမ့်တမီတို့ကစပေါ့အဲလိုပစ္စည်းမျိုးတွေကိုလည်းယူဆောင်သွားမယ်ဆိုပြီးတော့ဒီတန်းနဲ့နေပြီးတော့ထုတ်ချပြပါရဲ့
နောက်တစ်ချက်ကဒီမဲယုံကိုယ်စားလှယ်လုပ်မဲ့လူတွေရတယ်ဒီဒီခုနပြောဒီမှာလည်းခုနဆရာကြီးပြောရလို့ပေါ့နော်ဒီမဲယုံနဲ့ပတ်သက်တဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ဥပဒေတွေလည်းနားနေဘူးလို့တယ်ထင်တယ်ဥပဒေညှိဥပဒေပေါ့နော်ဟိုအဲ့လိုမဟုတ်ဘဲနဲ့ဟိုလူမရှိလို့မဲယုံသွားဆောက်ဆိုရင် तू ဆောက်ပြီး तू ပဲပြန်လာမှာပဲလေဆိုတော့တို့ကိုကြိုပြီးတော့လည်းကျွန်တော်တို့တင်နှံပေးဖို့လိုတယ်ထင်တယ်ဟိုကျွန်တော်တို့ဆိုရင်တို့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဒီမဲယုံကိုယ်စားလှယ်တောင်းနေဘာမလို့တင်ဘာလို့တင်နေဘသူကဘာလို့လဲဟာတယ်ကျွန်တော်တို့ကညှို့နှဲ့ညွှန်ကြားတယ်ကိုယ်တိုင်နဲ့တို့တင်ပေးတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့တိတ်တော့ဟိုမစိုးရင်ဘုံတော့ဒါပေမဲ့တစ်ခုရှိတာမစိုးရင်ဆိုပေမဲ့ဟိုပရက်ရှာများမှာတော့နည်းနည်းတော့ဟိုဘာဖြစ်တာပေါ့တစ်ခါမှသူ့ယုံမရှိတဲ့ဟာကြတော့လေအဲ့လိုမျိုးလို့စိုးရင
်ရွေးကောက်ပွဲနေ့မှာမဲယုံနေကိုမနက်6နာရီကနေညနေ4နာရီအထိဖွင့်လှစ်ထားမှာဖြစ်ပါတယ်မဲယုံကိုယ်စားလှယ်လောင်းနေကလှုပ်ထုံးလုံနေတွေနဲ့မဲယုံခင်းချင်းပြင်ဆင်ထားမှုတွေကိုကြိုတင်လေ့လာနိုင်မှုအတွက်တနားရီဆော့ရောက်ဖို့လိုအပ်ပါတယ်
။အဲမဲယုံကိုယ်စားလှယ်များအနေနဲ့ပထမအဦးဆုံးကျွန်တော်တို့မဲယုံဖွင့်တဲ့အချိန်မှာသူတို့ကကြိုတင်ရောက်ထားရမယ်။နောက်ပြီးတော့ကျွန်တော်တို့နှိမ့်မဲ့တစိမ့်တုံးတွေပါတွေကိုသူတို့ကစီစဉ်ရမယ်။နောက်ပြီးတော့ကျွန်တော်တို့မဲပေးရမယ့်နေရာတွေကိုလည်းအထူးအလေးထားဆောင်ရွက်ရမယ်။ဒါမှလည်းကျွန်တော်တို့ကသူတို့ကိုဥဆောင်မှုလုပ်ရောမဲမတင်မတမမှုလောက်တာတွေကိုကျွန်တော်တို့ကဖြည့်ရှင်းနိုင်မှာဖြစ်ပါတယ
်။မဲယုံကိုယ်စားလှယ်ဆောင်ရွက်မဲ့သူတွေကိုလွတ်တော်ကိုယ်စားလှယ်လောင်းကပုံစံရှင်းတဲ့အတူတသက်ကန်အထောက်ထားတွေနဲ့ခန့်အပ်လွာမိတ္တုနှဆောင်တို့ကိုသက်ဆိုင်ရာရက်ကွက်နဲ့ကြေးရွာအုပ်စုကော်မရှင်အဖွဲ့ခဲရီစီကိုရွေးကောက်ပွဲရက်မတိုင်ခင်အနည်းဆုံး9ရက်ကြိုတင်လျှောက်ထားခန့်အပ်ရမှာဖြစ်ပါတယ်။ဒီခန့်အပ်လွာမပါဘူးဆိုရင်တော့မဲယုံကိုယ်စားလှယ်လောင်းကမဲယုံအတွင်းကိုစောင့်ကြည့်လေ့လာနိုင်မှာမဟုတ်ပါဘူး။ဒီကိုယ်စားလှယ်လောင်းတွေဟာမဲယုံအတွင်းအခြေအနေအသေးစိတ်ကိုသိရှိမှာဖြစ်တဲ့အတွက်ကြောင့်မလို့မဲယုံကိုယ်စားလှယ်ထားရှိတင်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥက္ကမဝင်းကတိုက်တွန်းပါတယ်
။မဲယုံထဲမှာဖြစ်ပြနေတဲ့အခြေအနေကိုသူကအသေးစိတ်သိနိုင်တယ်။ကန့်ကွက်ချက်ရှိတယ်။သူကကန့်ကွက်လို့ရမဲယုံမှုပထမဆုံးကန့်ကွက်လို့ရလေ။တကယ်လို့ထပ်လို့ရရင်ရက်ကွက်ကော်မရှင်မြို့နယ်ခရိုင်တိုင်းဘူအထိပေါ့ကန့်ကွက်လာရင်ပို့လို့ရတယ်။နောက်တစ်ခုကအဲ့မဲယုံမှာဖြစ်ပြနေတဲ့အခြေအနေကိုကျွန်တော်တို့ကိုယ့်ရဲ့ပါတီကိုယ့်ရဲ့ကိုယ်စားလှယ်လောင်းလည်းအကြောင်းကြားနိုင်တယ်။ကျွန်တော်တို့ပါတီတစ်ခုရဲ့သူကဟိုကိုယ်စားလှယ်လို့ခေါ်အောင်ပါပေါ့နော်။အဲ့တော့သူရှိခြင်းအပြင်ကျွန်တော်တို့ဒီမဲယုံဒီမှာဖြစ်ပြတဲ့အခြေအနေတွေသိရမယ်မဲယုံထဲမှာမှားရင်တဲ့အခြေအနေဆိုကန့်ကွက်လို့ရမယ်အဲဆိုတော့သူရှိခြင်းအပြင်အကျိုးရှိပါလေ
မဲယုံကုစလေတွေကမဲယုံတို့မှာမတမမှုရှိမရှိကိုလည်းအထူးကြိုးပြုဆောင်ရွက်ရမှာဖြစ်ပါတယ်ဒါအပြင်သူတို့ဟာခလုံမဲဒါမှမဟုတ်ပင်မဲဖြစ်မဖြစ်မဲရည်အတွက်ချိန်မှာလည်းစောင့်ကြည့်လေ့လာနိုင်မှာဖြစ်ပါတယ်မဲယုံအတွင်းမှာသက်ဆိုင်ရာဥပဒေလှုပ်ထုံးလုံနည်းတွေကိုလိုက်နာခြင်းမရှိဘူးဆိုရင်တော့မဲယုံကုစလေတွေကသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကနေအစစ်အစစ်တိုင်ကြားနိုင်မှာလည်းဖြစ်ပါတယ်အရင်ရွေးကောက်ပွဲအတွေ့အကြုံတွေအရကြိုတင်မဲ့အများပြားကြောင့်ရွေးကောက်ပွဲရလက်ပြောင်းလဲနိုင်တာရှိခဲ့ဘူးရောမလို့ဒီတစ်ခါရွေးကောက်ပွဲမှာကြိုတင်မဲ့တွေကိုလည်းစနစ်တကျစောင့်ကြည့်သွားမယ်လို့မဲယုံကိုယ်စားလှယ်လောင်းတွေကဖွင့်ဟပါတယ
်ကျွန်တော်တို့2010မှာတော့ကျွန်တော်တို့ရွေးကောက်ပွဲမှာဘယ်ကမှမသိတဲ့ကျွန်တော်တို့ကြိုတင်မဲ့တွေရောက်လာပြီးတော့ကျွန်တော်တို့ပါတီကဆုံးရှုံးသွားတယ်အဲ့ဒါကြောင့်မလို့အခုချိန်မှာကျွန်တော်တို့ကြိုတင်မဲ့တွေကိုစီစစ်မယ်ကြိုတင်မဲ့တွေကိုစီစစ်ပြီးတော့နောက်ရောက်လာမယ်ကျွန်တော်တို့မဲယုံမှာဟိုနေပေးထားတဲ့စည်ရင်းနဲ့ကိုက်ကြီးအောင်လုပ်ပြီးတော့မှကျွန်တော်တို့ဆောင်ရွက်သွားမယ်လို့ကြီးရထားပါတယ်ခင်ဗျာ
ကြိုတင်မဲကိုအဓိကပါဗောနော
ကျိုးတင်မဲဆိုတာကအန်ဒီရိုးမဲရုံမရောက်ခဲ့တဲ့ကျိုးတင်မျိုးကျိုးတင်မဲကိုအန်ဒီရိုးကအရေးအတွက်ဘယ်လောက်ရှိမဲနောက်ပြီးတော့မတက်မဆွမ်းတဲ့လူတွေမလာနိုင်တဲ့လူတွေအဲ့အတွက်ကိုစင်ရုံအန်ဒီကအရင်ကြည့်ထားရမှာလေနောက်မှဒါပြီးတော့မဲလာပေးနိုင်တဲ့လူတွေအရေးအတွက်ကိုကြည့်ပြီးတော့မှရာခိုင်နှုန်းဘယ်လောက်ပါစင်နေရှိတယ်ဘယ်လိုရှိတယ်ဆိုတော့ကိုယ်ကတော့ဆောင်လို့ရတာ
ဒါမဲ့ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့မဲရုံပေါင်း4000ကျော်ဖွင့်လှစ်ထားမှာလည်းဖြစ်ပါတယ်မဲယုံအရေးအတွက်အများပြတဲ့ကြေးရွာတွေနဲ့သွားလာရခက်ခဲတဲ့နေရာတချို့မှာတော့မဲယုံကိုယ်စားလှယ်ခံထားဖို့အခက်အခဲဖြစ်နိုင်တယ်လို့ဥက္ကမဝင်းကောက်ဝင်ဟာပါတယ
်မဲယုံတီဟိုမှာနှစ်ဦးပေါ့အနည်းဆုံးခံလို့ရမဲယုံကိုယ်စားလှယ်အခုကိုယ်စားလှယ်ဒါပေမဲ့ဘာအခက်အခဲရှိနိုင်လဲဆိုတချို့ဥမာကြေးရွာတွေမှာမဲယုံရများတဲ့အခါအကုန်လုံးတော့မခံတော့ပေါ့အဲ့တော့ကျွန်တော်လည်းအတတ်နိုင်ဆုံးကတော့လူရှာရမယ်အဲ့လူတွေကိုဒီမဲယုံကိုယ်စားလုံးမဲ့လူတွေကိုဒီခုနပြောတဲ့ဥပဒေနည်းဥပဒေတည်အောင်တို့လှုပ်ဆောင်ရမယ်လှုပ်ဆောင်ချက်တွေတည်အောင်တော့ကျွန်တော်တင်တန်းနေခုထက်စင်ဒီတင်တန်းကနေပို့ချတဲ့တင်တန်းနေရောကျွန်တော်ငကူကတက်ထားတဲ့တင်တန်းနေရောကျွန်တော်ဖွဲ့ချုပ်ရဲ့ညွှန်ကြားချက်တွေရောဥပဒေနည်းဥပဒေရောအကုန်လုံးကျွန်တော်တို့ကဒီတင်တန်းနေမှာပေးနိုင်အောင်ကျွန်တော်စူးစမ်းပါမယ
်မဲယုံနေကိုစနစ်တကျစောင့်ကြည့်လေ့လာနိုင်မှုအတွက်လဲ IRI အဖွဲ့ကနေမဲယုံကုစလေလောင်းနေကိုရန်ကုန်မန္တလေးတောင်ကြီးမြစ်ကြီးနားစစ်တွေအပါအဝင်တိုင်းနယ်ပြည်နယ်အများစုမှာအောက်တိုဘာလလလယ်အထိတင်တန်းနေပို့ချသွားမှာလည်းဖြစ်ပါတယ်ဒီတင်နန်းတွေကနေရရှိတဲ့သင်္ကန်းစာတွေကိုမဲယုံကုစလေလောင်းတွေကိုတင်နန်းပြန်လည်ပို့ချသွားမယ်လို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကမညံဆန်းကဆိုပါတယ
်။ဒီလကောင်ရင်ကျွန်မချင်းပြည်နယ်ကိုပြန်မယ်။တချို့နေရာကျွန်မတို့ဒီလူတွေမသွားနိုင်တဲ့နေရာတချို့ရှိရပါတော့။အခုလောလောဆယ်မှာချင်းပြည်နယ်မှာလမ်းတရားတွေအကုန်လုံးပျက်စီးနေတယ်။သွားလို့မရသေးဘူးဆိုတဲ့အခါကျတော့အရန်အခက်အခဲဖြစ်နေတယ်ပေါ့နော်။ဒါပေမဲ့အခုကျိုးတွေတန်ကျိုးတွေနဲ့အဲ့လိုတွေ့ပြီးတော့ဘဘဒီဘကူလို့ရတဲ့အချိန်လေးဖြစ်နေတဲ့အတွက်ကျွန်မအဲ့နေရာကြီးသွားပြီးတော့အဲ့လိုရွာတွေမှာနယ်တွေမှာကျွန်မချင်းပြည်နယ်မှာလလန်းမီတလောက်ပေါ့နော်ဒီမဲယုံနဲ့ပတ်သက်တဲ့ကိစ္စတွေကျွန်မပြန်ဝင်ဖို့ရှိပါတယ်ပြီးတော့ဒီအခုမှရတဲ့စာအုပ်တွေရောယူသွားပြီးတော့ကျွန်မစဉ်းစားထားပါပေါ့နော်အဲ့ဘက်ကလူပြန်ပြီးတော့ share မယ
်ယတအစိုးရကပထမဆုံးအချိန်ကြီးမှုကျင်းပမဲ့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတည်းဖြစ်ဖို့အတွက်ပြည်တွင်းကနိုင်ငံတကာအဖွဲ့အစည်းတွေကပါစိတ်ဝင်တစားစောင့်ကြည့်လည်လာနေကြပါတယ်။နိုင်ငံရေးပါတီ92ပါတီဝင်ရောက်ရှင်ပြိုင်သွားမဲ့ဒီရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပသွားမှာလို့ဖြစ်ပါတယ်ခင်ဗျာ
။မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေခုအတန်လွှင့်နေတဲ့တနားရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျကျော်သိန်းကတလဲပြောပြပေးပါအောင်ရှင်
။ Syria နိုင်ငံကအစ္စလာမ်စစ်သွေးကြော IS အစွန်ရောက်အဖွဲ့ပြစ်မှတ်တွေကိုလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ရုရှားနိုင်ငံကသူတို့ကိုယ်တိုင်ရဲ့လေကြောင်းတိုက်ခိုက်မှုကိုစတင်လိုက်ပြီးရုရှားစစ်စင်ရေးအတွင်း Syria လေပိုင်နက်ကနေအမေရိကန်လေယာဉ်တွေရှောင်ထားပေးဖို့ရုရှားကပြောပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုပြောလိုက်တာပါ။ Syria ဝေဟင်ကနေရုရှားစစ်လေယာဉ်တွေစစ်စင်ရေးစတင်တော့မယ်ကြောင်းအီရန်နိုင်ငံဘက်ဂရက်မြို့တော်မှာရုရှားတာဝန်ရှိသူတူကအမေရိကန်တန်ယုံတာဝန်ရှိသူတွေကိုအသိပေးခဲ့တယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရဂျွန်ကာဘီကဒီကနေ့ပြောပါတယ်။ IS အစွန်ရောက်အဖွဲ့ကိုလေကြောင်းကနေတိုက်ခိုက်တဲ့ကိစ္စရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတူကလည်းအတည်ပြုပြောဆိုပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်မြို့ကိုတာလီဘန်တွေတထက်ကနေပြန်သိမ်းနိုင်မှုအာဖဂန်တပ်ဖွဲ့တွေအပြင်းအထန်တိုက်ခိုက်နေချိန်တွင်ညွန်ပေါင်းအထူးတပ်ဖွဲ့တွေဟာတာလီဘန်လက်နက်ကင်တွေရဲ့ချိန်ချောမှုတစ်ခုနဲ့ရင်ဆိုင်ခဲ့ရပါတယ်။တာလီဘန်တွေကိုတိုက်ခိုက်နေတဲ့အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်တပ်ဖွဲ့ဝင်တွေအပါအဝင်ညွန်ပေါင်းအဖွဲ့ရဲ့အကြံပေးတွေကအကူအညီပေးနေခြင်းကွန်ဒူးစ်မြို့နာမှာဒီကနေ့အစောပိုင်းကအဲဒီလိုအန်ဒရယ်နဲ့ဂျုံခဲ့ရတာလို့အမေရိကန်ကြီးတပ်ဖွဲ့ပြောခွင့်ရပုံမူကြီး Brian Tribus က VOA ကိုပြောပါတယ်။တရုတ်နိုင်ငံတောင်ပိုင်းကွန်စီပြည်နယ်ကမြို့တစ်မြို့မှာဖောက်ခွဲမှုတဒါဇင်ကျော်ဖြစ်ခဲ့ပြီးလူ9ယောက်ထဲမှနေသေဆုံးပြီးတော့ဒဏ်ရာရသူ52ယောက်ထိရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာညှင်းပွားမှုတစ်ခုအပေါ်လက်စားချေတဲ့အနေနဲ့ဝေးဆိုတဲ့မိသားစုအမည်နဲ့အသက်33နှစ်အရွယ်လူကတိုက်ခိုက်ခဲ့တာလို့တင်ပြရှိတဲ့အကြောင်းလူဆောင်မျိုးကအာဏာပိုင်တွေကိုကူကားပြီးနိုင်ငံပိုင်သတင်းဌာနတွေကဖော်ပြပါတယ်။အဲ့ဒီလူကိုဖမ်းမိထားပြီလားဆိုတော့မသိရသေးပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့လကဩဂုတ်လကဘုံးဖောက်ခွင်းမှုကိုကျူးလွန်တယ်လို့အဓိကတင်ပြရှိထားသူကိုတခြားလူတစ်ယောက်ကဘုံးထောင်ခိုင်းခဲ့တာဖြစ်တယ်လို့အဲ့ဒီလူရဲ့ရှေ့နေကဒီကနေ့ပြောလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျကျော်သိန်းကကြေညာပေးခဲ့တာပါ။ဒီကနေ့ညအစည်းအဝေးထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံရမနက်ဖက်အစည်းအဝေးကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းဒိုမီတာ24 kHz 11.33 နဲ့လိုင်းဒိုမီတာ40 kHz 9430တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြားမှာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန်းလာပါ။
This program has come to you from the Voice of America, Washington.